ဘောပေါက်ပြီနော်အဲ့ဒါအကြမ်းမြင်လေးအဲ့ဒီတော့ဓမ္မမင်းစီတို့ကျမတို့ကအခုအဘိဓမ္မာအကြောင်းနေနဲ့သင်နေဆိုပေမဲ့အဘိဓမ္မာကိုအဘိဓမ္မာအကြောင်းတသက်ကြီးပဲသင်လို့မရအောင်တုတ်တန်ချောင်းနဲ့တွဲတွဲပြောမှာကျမတို့ကပုံနာလေတဲ့အတွက်ကြောင့်ကျေးဇူးတော်ရှင်လေဒီဆရာတော်ဘုရားကြီးကအဘိဓမ္မာတင်းချိုကိုးပိုင်းကိုသင်တဲ့ပုဂ္ဂိုလ်တို့သည်အဘိဓမ္မာတင်းချိုကိုးပိုင်းဆိုတော့ဘိဓမ္မာခုနှစ်ကျမ်းရဲ့အချင်းချင်းနဲ့ကျမ်းကြီးကိုသင်နေတာပဲဆိုရင်အဘိဓမ္မာတသက်ကြီးမဟုတ်ပါဘူးတဲ့ဒီထဲမှာဘာပါပါလဲဆိုရင်တုတ်တန်နေပါပါပြီးသားဖြစ်တဲ့အတွက်ကြောင့်အဘိဓမ္မာတင်းချိုကျမ်းကိုသင်တော်သူသည်ဘိဒကတ်နှစ်ပုံသင်ပြီးသားနဲ့အတူတူပဲဘိဒကတ်နှစ်ပုံသင်ပြီးသားနဲ့အတူတူပဲဒါကြောင့်ဘိဓမ္မာလည်းပါသွားမယ်တုတ်တန်လည်းပါသွားမယ်နားလေပို့ပါဒါကြောင့်ခုဒါလေးကဓမ္မမင်းဆွေတို့ဘာလေးကိုရှင်းချင်လို့ပြောနေတာလဲဆိုရင်လောက၃ပါးမှလွတ်မြောက်တယ်ဆိုတဲ့စကားလုံးကိုသုံးရင်လောကုတ္တရာဆိုတာလောက၃ပါးကလွတ်မြောက်ပုံပြောရင်ကာမ၁၁ပုံဆိုတဲ့ဩဃာတရာရောရူပ၁၆ပုံဆိုတဲ့ဩဃာတကရောအရူပ၄ပုံဆိုတဲ့ဩဃာတလောကရောတနည်းအားဖြင့်ဩဃာတဘယ်နှမျိုးလဲဆိုရင်32ဘုံဒီဟူသောဩဃာတလောကကလည်းလွတ်မယ်32ဘုံသားဆိုတဲ့အပယ်၄ဘုံသားလူနဲ့ဗြဟ္မာဖြစ်ကလည်းလွတ်မယ်32ဘုံသားတို့ရဲ့ယုံနံခန္ဓာတွေကလွတ်မလားမလွတ်ဘူးလားယုံနံခန္ဓာတွေကလွတ်မယ်ဆိုတဲ့နောက်တော့အိုချင်းနာချင်းသိချင်းလည်းလွတ်မှာပေါ့ဒါကြောင့်လောကုတ္တရာဆိုတာလောက၃ပါးမှလွတ်မြောက်တယ်လို့ခပ်ဖြန်းဖြန်းလေးအပေါ်ရန်တိတာကနေအဲ့ဒီလောက်ဒီနဲ့နဲ့ရှိုင်းရှိုင်းတိတယ်ဘောပေါပါလားရှင်လောကသုံးလောကုတ္တရာဆိုတာလောကသုံးပါးမှလွတ်တာပေါ့လောကသုံးပါးဆိုတာကဘဂမရူပအရူပပေါ့ဆိုဒီလောက်ကလေးနဲ့ဆိုအပေါ်ရန်အတိလေးအပေါ်ရန်အတိလေးဆိုတော့လေအရသာတော့ရှိတာပေါ့အပေါ်ရန်လောက်ကလေးပဲအဲ့ဒီကနေအထဲရောက်လာလေးလေးတကယ်စီဦးထော့ပတ်စီနှစ်အရသာကောင်းဆိုတာအတွင်းမှာလာစုတာအဲ့ဒီအထိကျမတို့ကမရောက်ဘူးပေါ့နော်အဲ့ဒီလိုမျိုးလေးမဖြစ်အောင်လောက၃ပါးမှလွတ်မြောက်တယ်ဆိုတဲ့နေရာမှာဘယ်လိုလွတ်လဲလဲဆိုရင်တုတ်တန်ချောင်းကခြုံပြောလိုက်ရင်တော့32ဘုံဌာနကရော32ဘုံသားရဲ့အဖြစ်ကရော32ဘုံယုံနံဆိုတဲ့ဩဃာတတ္တအသင်္ခါရကလွတ်တဘောဒီတဲ့နဲ့အောင်ပြောရင်လောကုတ္တရာဆိုတာလောက၃ပါးကလွတ်တဲ့နေရာမှာကာမ32ဘုံရူပ16ဘုံအရူပ4ဘုံအဖြစ်ကလည်းလွတ်တယ်ဘယ်ဘုံဌာနမှာမှသွားနေတာရှိတော့ဘေဘုံဌာနမှာမှတတဝါရေလို့သွားမဖြစ်တော့ဘူးတတဝါရေလို့မဖြစ်ဘူးဆိုရဇာတိမှာမရှိတော့ဇရာယာတိမရဏဆိုလည်းမရှိတော့မြတ်စွာဘုရားလိုလားတဲ့အိုနာတေကလွတ်ရပန်းတိုင်ကိုရောက်ဖို့ဆိုတာလောကီလမ်းကြောင်းလားလောကုတ္တရာလမ်းကြောင်းလားဒါလေးပြောချင်တယ်လောကုတ္တရာလမ်းကြောင်းလောကကလွတ်မှာအိုနာတေကလွတ်မှာလောကကလွတ်မှာတတဝါဖြစ်ကလွတ်မှာလောကကလွတ်မှာတတဝါတွေနေထိုင်ရာဘုံဌာနမှာပုဂ္ဂိုလ်ဖြစ်နေသွားမနေတော့ဒါကြောင့်ကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားကျမမေဆွေများသိပြီးသားပြိနိဗ္ဗာန်စံပြီးသွားပြီနိဗ္ဗာန်ဆိုတာချုပ်တဲ့နေရာမှာပြိနိဗ္ဗာန်ဘာတပန်းအောင်ပြန်ပြီးတော့မလဲတော့သောတပန်တဂရကံအနာကံတွေလည်းနိဗ္ဗာန်နိဗ္ဗာန်ကိုမျက်မှောက်ပြုတာပဲဒါမှမဟုတ်သူတို့ရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတာသည်ပေသိပေထိုက်တဲ့ဘုံပေသိပေထိုက်တဲ့တတဝါပေသိပေထိုက်တဲ့ယုံနံနေလို့ဒါရင်သူတို့ကချုပ်ငိမ့်အောင်လုပ်ပြီးမင်းသူတို့မှာပဋိတန်တွေနေခြင်းဆိုတာရှိသေးတယ်ယဟန္တာဖြစ်သွားရင်နောင်တဖန်ကိုချုပ်ငိမ့်เสียရမရှိတဲ့အတွက်ကြောင့်ပရိနိဗ္ဗာန်လို့သုံးတဲ့အတွက်ကြောင့်နောင်တဖန်ဘာရုပ်ဘယ်နံဘယ်ဘုံဘဝဘယ်တတဝါရင်မှမဖြစ်တော့ဘူးအဲ့ဒီလိုဖြစ်ဖို့ဆိုတာလောကီလမ်းကြောင်းကမလျှောက်ဘူးလောကုတ္တရာလမ်းကြောင်းကလျှောက်တယ်ပြီးလိုက်နိုင်ပါလားကဲဒါဆိုရင်လောကုတ္တရာဆိုတာလောက၃ပါးမှလွတ်မြောက်ခြင်းလွတ်မြောက်တယ်ဆိုတာဘယ်၃ပါးမှလဲလို့ပြောရင်ဩဃာတာတတ္တသင်္ခါရလို့လည်းပြောလို့ရတဏီကာမရူပအရူပဩဃာတတ္တသင်္ခါရလို့ပြောရင်ခက်ပြန်ပြန်ခြုံပြောပြီကာမလို့ပြောရင်ကာမတစ်ခုတည်းရဲ့နောက်ွယ်မှာလဲဩဃာတတ္တသင်္ခါရရှိပြန်ရူပလို့ပြောရင်လဲရူပရဲ့နောက်ွယ်မှာဩဃာတတ္တသင်္ခါရရှိပြန်ဟုတ်ပါလားအရူပခေါင်းစဉ်အောက်မှာလဲဩဃာတတ္တသင်္ခါရရှိတယ်ဒါပေမဲ့ကာမရဲ့ဩဃာတရူပရဲ့ဩဃာတာအရူပရဲ့လောကဩဃာတာတူလားမတူဘူးကာမဘုံသားတွေရဲ့ဩဃာတာကကာမ7ဘုံရူပဘုံသားတို့ရဲ့ဩဃာတာက16ဘုံအရူပဩဃာတာလောကက4ဘုံအဆင့်ချင်းလည်းမတူနေရာချင်းလည်းမတူထို့နည်းတူဆိုတာတတ္တဝါအဖြစ်ချင်းလည်းမတူအဲ့ဒါဒုတိယဆင့်ကြရင်သင်ရတော့မယ် ကျမတို့ဘယ်လိုစိတ်တွေဘယ်လိုပဋိသင်တွေနဲ့နေကြတယ်သင်ရမယ်သင်ရတဲ့အပြင်ဘယ်ဘယ်လိုရုပ်တရားနံတရားတွေရတယ်ဆိုတာလေသင်ရမယ်ဒါဆိုရင်လောက၃ပါးမှာလွတ်မြောက်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒီမှာမေဆွေများနားလည်အောင်ပြီးပေါ့နော်ကဲနောက်တစ်ချက်လောက၃ပါးတဲ့တာလို့နေဆိုတော့လောက၃ပါးမှာကာမရူပအရူပကျမတို့သင်လိုက်ပြီးဆိုယိုရှေ့ဆိုယိုနဲ့နောက်ဆိုယိုဝင်းဆက်တော့ကာမစိတ်ပေါင်းလောက်ရှိလေဟုတ်ပြီကျမတို့သိပြီးသားလေးနဲ့ပဲကျမတို့ရဲ့ညာတင်ညာလေးကိုပြန်ခေါ်ကြည့်အောင်ရူပစိတ်ကအရူပစိတ်ကအတူကောက်ကလေးပြောလိုက်တယ်ကာမစိတ်94ရူပစိတ်15အရူပစိတ်17ဒီလိုရှိကြတယ်အခုဒီနေရာမှာစိတ်စိတ်စိတ်လို့သုံးသွားတယ်ဒါရိုးရိုးလေးပဲမှတ်ခဲ့တာကဲခုလောလောဆယ်လေးမှာပြောလိုက်တဲ့လောကုတ္တရာဆိုတဲ့စကားလုံးနဲ့နည်းနည်းထည့်ပြောကြည့်အောင်ဟုတ်ပြီနော်ကာမစိတ်ရူပစိတ်အရူပစိတ်လို့ပြောလိုက်တဲ့အခါမှာလောက၃ပါးဩဃာတတတ္တသင်္ခါရဟုတ်လားရှင်ဘယ်ထဲပါသွားလဲကာမစိတ်ရူပစိတ်အရူပစိတ်ဆိုတာဩဃာတလောကဘုံဌာနကြီးလားဟုတ်လားဓမ္မမေဆွေများကာမစိတ်ပါရူပစိတ်ပါအရူပစိတ်ပါလို့ပြောရင်ဘုံဌာနဟုတ်လားဘုံဌာနမဟုတ်ရင်32ဘုံဌာနကြီးဟုတ်လားမဟုတ်ရင်ဩဃာတလောကဟုတ်ပါလားဟုတ်တော့နည်းနည်းသဘောပေါက်လားစัจจิเมกามစိတ်รูปစိတ်อรูปစိတ်ပါလို့ပြောတဲ့အတွက်ကြောင့်กามตัตตวะรูปตัตตวะอรูปตัตตวะတွေလို့နာမည်တက်ယုံတက်တက်ကိုဟုတ်လားဒါဆိုရင်ตัตตะโลกကိုပါလားပါဦးเนาะဒီထိไล่နိုင်လားกามစိတ်รูปစိတ်อรูปစိတ်ဆိုရင်ဘယ်เท่ပါသွားလဲยุทธยานันตยาတွေမှာဘယ်เท่ပါนันนันဆိုရင်ဘယ်โลกတွေပါသင်္ခါရโลกရှင်သဘောပေါက်တယ်เนาะဒါဆိုရင်ကာမစိတ်ရူပစိတ်အရူပစိတ်ဆိုတိတိပပပြောရင်သင်္ခါရကြီးသင်္ခါရလောကကြီးဟုတ်ပြီနော်အဲ့ဒီသင်္ခါရလောကဆိုတဲ့ဒီလောကသုံးပါနော်လောကသုံးပါမှာဘုံဌာနမပြောဘူးတတ္တဝါမပြောဘူးသင်္ခါရယုံနဲ့အကြောင်းပြောတယ်ပြောတဲ့အချိန်မှာကာမစိတ်ရူပစိတ်အရူပစိတ်ပါဘယ်စိတ်ဒီအစင်တန်းနှိမ့်ဆုံးလဲဘာကြောင့်နှိမ့်လဲအာသောဘနာစိတ်30ပါထားလို့နေ့ကသင်သွားပြီဟုတ်ပြီနော်ဒါကြောင့်သူဒီအစင်အနေဆုံးအစစ်မြင့်တဲ့စိတ်ကိုပြောရူပစိတ်နဲ့အရူပစိတ်ရူပစိတ်နဲ့အရူပစိတ်တွေအစစ်ဘာကြောင့်မြင့်လဲဆိုဇန်စိတ်တွေပါလားမပါလားပါထားတဲ့အာသောဘနာစိတ်မပါတဲ့တကြောင်ဒီစိတ်နှစ်ခုကိုပေါင်းပြီးကျမတို့ဘယ်လိုနာမည်ခေါ်ခဲ့လဲမဟေကုတ်စိတ်ဒါဆိုရင်ကာမရူပအရူပဒီစိတ်သုံးမျိုးကိုခြုံပြီးတော့ပြောကြရင်လောကီစိတ်87ပေါ့ဟုတ်လားရှင်လောကီစိတ်87လို့ပြောတဲ့အတွက်လောက3ပါးကျင်လည်တဲ့စိတ်81မျိုးပေါ့လောကီစိတ်87ကို3ဖြတ်ဖြတ်လိုက်တော့ကာမစိတ်94ရူပစိတ်15ပါးအရူပစိတ်12ဟုတ်လားရှင်အဲ့ဒီထဲမှာမှညင်းမြတ်တဲ့စိတ်ကိုဆွဲထုတ်လိုက်တော့မဟေကုတ်စိတ်29ဆိုပြီးတော့ရူပစိတ်နဲ့အရူပစိတ်ကိုယူလားကဲဒါဆိုတစ်ချက်ပြန်ပြောကြည့်အောင်နည်းနည်းလေးဒီမှာမေးဆွေများရေပိုက်ပုံကိုတစ်ချက်ကြည့်အောင်အားလုံးအားလုံးလောကီစိတ်87လို့ပြောတဲ့အတွက်ကြောင့်လောကသုံးပါးကျင်လည်တဲ့စိတ်လောကသုံးပါးကျင်လည်တဲ့စိတ်ထဲမှာကာမဘုံမှာကျင်လည်မယ်စိတ်ကကာမစိတ်94ရူပဘုံမှာကျင်လည်မှာရူပစိတ်15အရူပဘုံမှာကျင်လည်မယ်စိတ်ကအရူပစိတ်12ပါအဲ့ဒီစိတ်သုံးမျိုးရဲ့မြင့်မြတ်ပုံပြောရင်ကာမစိတ်ဒီမမြင့်မြတ်သူ့ထက်မြင့်မြတ်တာရူပထက်မြင့်မြတ်တာအဲ့ဒီမြင့်မြတ်တာမြင့်မြတ်တာကိုနှစ်ခုပေါင်းလိုက်တော့ရူပနဲ့အရူပဒီမြင့်မြတ်တယ်။သို့တော်လည်းမြင့်မြတ်ပြီမြင့်မြတ်ပြီမယ်ဒီရူပနဲ့အရူပဒီမဟေကုတ်လို့မြင့်မြတ်တယ်ဆိုပေမဲ့လေတဲ့မြင့်မြတ်ခြင်းဒီဘက်ကလောကုတ္တရာဆိုလေတာမဟုတ်လွတ်တဲ့အတွက်ကြောင့်ကာမရူပအရူပဆိုတဲ့လောက၃ပါးထက်အဖြစ်တယ်။ตาလုံးမြင့်မြတ်တယ်။သူ့ရဲ့မြင့်မြတ်ပုံကသူ့ရဲ့အရှိမဘာစကလုံးပါ။ตาလုံးဆိုတဲ့စကလုံးပါ။ဒီမှာရူပနဲ့အရူပကိုမြင့်မြတ်တယ်ပဲသုံးတယ်မဟေကုတ်ပဲပြောထားတယ်ဒီဘက်ကလောကုတ္တရာကြတော့မြင့်မြတ်တဲ့နေရာမှာဘယ်လိုမြင့်မြတ်တာလဲလောက3ပါးထက်သာလုံးမြင့်မြတ်တယ်မဟေကုတ်ရဲ့မြင့်မြတ်ပုံကကာမတဲ့စာရင်မြင့်မြတ်တယ်ပဲသုံးတယ်ကာမတဲ့စာရင်ရူပမြင့်မြတ်တယ်ရူပတဲ့စာရင်အရူပကမြင့်မြတ်တယ်ဒီလိုပဲသုံးတဲ့နေရာမှာမြင့်မြတ်တဲ့ရူပအရူပနှစ်ခုပေါင်းပြီးတော့မဟေကုတ်လို့သာသုံးလိုက်ပေမဲ့လောကုတ္တရာရဲ့မြင့်မြတ်ပုံနဲ့နှိုင်းစလို့ရတာမရတဲ့အတွက်ကြောင့်လောကုတ္တရာရဲ့မြင့်မြတ်ပုံကလောက3ပါးလုံးထက်ตาလုံးမြင့်မြတ်တယ်ဒါကြောင့်ထက်ကဲသူ့မှာ3ရေပါထားတာရှင်းပြီနော်ဒါဆိုရင်လောကုတ္တရာဆိုတာ definition နှစ်ခုသွားမယ် နံပါတ်1ကလောက3ပါးမှလွတ်မြောက်ခြင်းနောက်တစ်ချက်ကလောက3ပါးထက်တာလုံးမြင့်မြတ်ခြင်းဒါကြောင့်လောကီတဲကမြင့်မြတ်တဲ့စိတ်ကိုပြောပါလို့ပြောရင်တော့မဟဂုတ်ပေါ့လောကီတဲတာလုံးမြင့်မြတ်တဲ့တရားလို့ပြောရင်တော့လောကုတ္တရာပေါ့ရှင်းရှင်းလေးပါပဲလောကီတဲတာလုံးနာလောကုတ္တရာပေါ့ဒီထိလိုက်နိုင်လားအဲ့တော့ဒါလေးကဓမ္မမိတ်ဆွေတို့ဆိုယိုးလေးဒီနေ့တက်သွားတဲ့ဆိုယိုးလေးကိုအတိအပယ်လေးမှန်းလို့ရအောင်ကျွန်မဓမ္မမိတ်ဆွေတို့ဒီ IMC မှာကျွန်မတင်နေစနစ်ကလေရိုးရိုးတင်နေစနစ်နဲ့မတင်ဘူးလွယ်အောင်ဘာလို့ဆိုဓမ္မမိတ်ဆွေတို့မှာပฏิပတ်အခန်းရှိပြီးသားပฏิပတ်အခန်းရှိပြီးသားမှာပရိယတ်နဲ့တွဲမယ်ပရိယတ်ကလေးကိုတစ်ခါဓမ္မမိတ်ဆွေတို့အားထုတ်ထားတဲ့ပฏิပတ်လေးနဲ့တစ်ခါပြန်ကြောင်းပေးလိုက်ရင်လွယ်လွယ်လေးဖြစ်သွားပြီเนาะဒါကြောင့်ကျွန်မတို့ကသူ့တင်နေစနစ်အတိုင်းပြောရင်ကျွန်မမနေ့ကပြောခဲ့ပြီဆိုယိုးလေးချဆိုရီရဲ့နောက်မှာအတိဘယ်လိုက်အတိဘယ်လိုက်ပြီးမှတရုတ်ခွဲအခုတော့ဆိုရိုးချရဲ့ဆိုရိုးကြည့်ရင်လည်းဓမ္မမိတ်ဆွေတွေမမြင်တဲ့အခါကျတော့ကျမတို့ကတရုတ်ခွဲပြီးဆိုရိုးမှတ်မိအောင်လုပ်ပြီးတော့မှအတိဘယ်ပြန်ကောက်တခါအတိဘယ်နဲ့ပြန်တွဲပြီးတခါတရုတ်ပြန်ခွဲမိအဲ့အစဉ်လေးနဲ့သွားပြီးမယ်เนาะဒါကြောင့်အခုလောကုတ္တရာဆိုတာလောကသုံးပါးကတလုံးမြင့်မြတ်တယ်ဆိုတဲ့လောကုတ္တရာကိုသင်တဲ့အခါမှာလောကုတ္တရာစိတ်ပိုင်းဖြစ်တဲ့အတွက်ကြောင့်ခုနဘုံပိုင်းဘုံဌာနတွေနဲ့ပတ်သက်တာကိုအဘိဓမ္မာမှာဘုံပိုင်းကြပြလိုက်မယ်ဘုံဌာနမှာနေကြတဲ့တတဝါတွေအကြောင်းကိုလည်းဘုံတစ်ပိုင်းမှာပဲပြလိုက်မယ်။ဘုံဌာနမှာဖြစ်တည်နေကြတဲ့ယုတ်တရားနန္တရားတွေမှာနန္တရားနဲ့ပတ်သက်တဲ့အထဲမှာစိတ်အကြောင်းကိုတော့စိတ်ပိုင်းမှာပြလိုက်မယ်။စေတသိက်တွေနဲ့ပတ်သက်တာကိုစေတသိက်ပိုင်းမှာပြလိုက်မယ်။ယုတ်တွေနဲ့ပတ်သက်တာကိုယုတ်ပိုင်းမှာပြလိုက်မယ်။အဲ့တော့စိတ်တွေစေတသိက်တွေကိုနားမလည်မှဆိုတဲ့အတွက်ကြောင့်နောက်ထပ်ပကိန်းပိုင်းတို့ဝီကြည်ပိုင်းတို့နဲ့မှာပြသွားလိုက်မယ်။ရှင်းပါတယ်เนาะဒါကြောင့်တရားအရင်ဆုံးအပြီးတည်းမှာဆိုရုပ်တရားနံတရားတွေနားလည်အောင်သင်မယ်သင်နေရင်းနဲ့ရုပ်တရားနံတရားတွေနဲ့ဖွဲ့စည်းထားတဲ့တတ္တဝါတွေဒီအသက်ရှိကြတဲ့အတွက်ကြောင့်အသက်ရှိတတ္တဝါတွေအကြောင်းအသက်ရှိတတ္တဝါတွေနေထိုင်တဲ့အကြောင်းတွေလည်းအကုန်ပြန်ပါလိမ့်မယ်အဲ့ဒီလိုပြုလုပ်နေတာဘသူကမှဖန်ဆင်းထားတာမဟုတ်ဘူးသူ့လိုဖြစ်ထားတာမဟုတ်ဘူးမိမိလိုပြုလုပ်တဲ့ကုသိုလ်အကုသိုလ်ကံတွေကြောင့်ဆိုကံပိုင်းဆိုင်ရာလေဘုံပိုင်းမှာလေ့လာရအောင်မယ်အဲ့ဒီလိုသေးစိတ်နားလည်ဘုရားဘာသာဝင်တယောက်ထဲထဲဝင်ဝင်တိတိတိထိုက်တဲ့ကံရဲ့အကျိုးရကောင်းကောင်းနားလည်သွားမယ်။ဘသူမပြုတ်မိမိမှုဆိုတဲ့အတိုင်းအခုရရှိနေတဲ့ကောင်းကျိုးကလည်းကိုလုတ်ခဲ့တဲ့ကောင်းကြောင်းကြောင့်ပဲ။အခုရရှိနေတဲ့မကောင်းကျိုးကလည်းကိုလုတ်ခဲ့တဲ့မကောင်းကြောင်းကြောင့်ပဲလို့သိ။ကောင်းကျိုးလိုခြင်းကောင်းကြောင်းပဲလုပ်ရမယ်။မကောင်းကျိုးတွေမလိုခြင်းမကောင်းကြောင်းရှောင်ဖို့ပဲရှိတော့မယ်။ကောင်းကျိုးတွေလုပ်တဲ့နေရာမှာလဲလူဘုံနဲ့ဘုံမြမဘုံကြီးတောင်းတပြီးလုပ်နေရတော့ညံမပါတဲ့ကံလန်းချောင်းတက်တဲ့ဆိုလဲအောင်ပါပဲညံပါတဲ့ကံဆိုရင်ဘဝတွေကိုဖျက်ဖျက်သွားမှာပဲအဲ့ဒါအဘိဓမ္မာသင်ရမယ်သွားမယ်လမ်းချောင်းကြီးပဲဒါယူခုကျမတို့အဘိဓမ္မာသင်နေဆိုဒီလမ်းချောင်းကြီးကိုညင်ခွင်းအဝေးကကိုမြင်တာကျမအကြံမြင်ပြောပြတာအဝေးမြင်ခွင်းကနေပြီးအနီးကထဲထဲဝင်ဝင်တင်ရင်နဲ့ဒီလမ်းကြောင်းနဲ့ရောက်သွားရင်ကိုလျှောက်တဲ့လမ်းကြောင်းရဲ့ပေါ်မှာလုံးသမျှအလုတ်တိုင်းကိုတိတိပပတိသွားမယ်အမေပြောထားလို့အဖေပြောထားလို့ဆရာပြောထားလို့လေးစားတဲ့တန်ခါတော်ရှိသူမြတ်များပြောထားလို့တို့မြင့်စွာဘုရားပြောထားလို့မျက်စိမိတ်မယုံမာနဲ့လို့ကာလမတုံမှာကျေးဇူးတော်ရှင်မြတ်စွာဘုရားအတိတကျဟောထားပြီးသားကျမတို့ကိုယ်တိုင်ယုံသိမှယုံမယ်လက်ခံသေးမှယူမယ်ခုကျမဓမ္မမိတ်ဆွေတို့လည်းခုမျက်စွာပြမဖူးခဲ့ရမဖူးလိုက်ရကျမလည်းတရှိထေရှားမမိလိုက်ဘူးဒါပေမဲ့ကျမမျက်စွာပြကိုစားဟောခဲ့တဲ့ဒီတရားတော်တွေကိုကျမတို့အဲ့လားတန်ခါတော်ရှင်သူမြတ်များရဲ့ယေရှုမိဘရဲ့ယေရှုဆရာသမားတွေရဲ့ယေရှုနဲ့ကျမကသိလာပြီကိုသိတဲ့သိကိုလက်ဆင့်ပြန်ကန်းတော့အာဆရာမဒေါခင်လာတေဒီမာလာတင်တာဗိဓမာတရားပဲဒါဖျားဟောနေမှာပါပဲတို့မျက်စိမိတ်ယုံမယ်လို့ကျမကိုလည်းယုံပြီးတော့မျက်စိမမိတ်နဲ့ဓမ္မမိတ်ဆွေလိုက်စင်စားဟုတ်မဟုတ်နော်မှန်ကုညံတဲ့ကိုချိန်ပြီးတော့မှတေးကြပြီဆိုမှယုံမှာဒါကြောင့်ကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့အဘိဓမ္မာတရားပါဝင်တရားတော်အကုန်လုံးဒီဒုဗုဒ္ဓဘာသာဝင်နဲ့တာတီးခြားဆိုင်နေဒုဗုဒ္ဓဘာသာဝင်ကိုတက်ဝေယုံကြည်တဲ့လူမျိုးတွေနဲ့တာဆိုင်နေလို့တီးခြားတတ်မှတ်ချက်ဘယ်လူမျိုးဘယ်ဘာသာဝင်မဆိုအားလုံးနဲ့ဆိုင်နေတရားကြီးပဲအဲ့ဒါကြောင့်ဘယ်ဘာသာဘယ်လူမျိုးမဆိုတိတိပပပါလေ့လာပြီးတော့လက်ခံယုံကြည်သွားကြတာပဲဒါကြောင့်ကျမတို့ဒီဆရာကြီးဥပက္ခင်ရဲ့တပည့်တူဖြစ်တဲ့ဆရာကြီးကိုအင်္ဂရုပါလို့ဆိုရင်ကျမတို့ဗုဒ္ဓဘာသာဝင်လည်းမဟုတ်ဘူးအရင်တုန်းကဟောကျမတို့တခြားဘာသာဝင်ဒါပေမဲ့တိတိပပလေ့လာသွားတဲ့အခါမှာဗုဒ္ဓဘာသာတကယ်ကိုတတ်ဝင်ယုံကြည်ပြီးတော့ဆရာကြီးရဲ့သာသနာပြုလုပ်ငန်းတွေမှာတစ်ဖက်တစ်လမ်းတပည့်တူအနေနဲ့ယခုထက်တိုင်ကြည်ကြည်ပြည့်ပြည့်ဆောင်ရွက်နေလားမဆောင်ရွက်နေ ဒါဝမြင်ကြည့်တရားရဲ့တဘာဝတရားရဲ့စွမ်းအားဒီတကယ်တမ်းပြောမယ်မှန်ကန်မှုရှိတဲ့အတွက်ကြောင့်ကိုယ်တိုင်ကိုကြအားထုတ်လို့လည်းသိနိုင်တယ်ကာလမရွေးကြည့်နေနေပဲသိနိုင်တယ်လာလဲပါရှုလဲပါစမ်းသက်ခံခြင်းကလည်းထိုက်တယ်တကယ်မှန်တဲ့အတွက်ကြောင့်မိမိရဲ့ခန္ဓာမှာအမြဲဆောင်အပ်တယ်ဆိုတော့တရားကုံတော့6ပါးလုံးရှိပြီတဲ့အဲ့ဒါလေးဓမ္မမင်းဆိုလို့သိစေချင်ပါပါနော်။အဲကြောင့်ကျမတို့ကဝင်းဆက်ဝင်းဆက်နဲ့လေ့လာသွားကြမှာဖြစ်တဲ့အတွက်ကြောင့်လောကသုံးပါးကလွန်မြောက်ပါတယ်ဆိုတော့လောကုတ္တရာစိတ်သည်အကျဉ်းလဲရှိတယ်အကျယ်လဲရှိတယ်။လောကီစိတ်ရဲ့တဘာဝကတော့လောကီစိတ်ဟဲ့ဆိုရင်ကာမစိတ်54ရူပစိတ်15အရူပစိတ်17ဆိုပြီးလောကီစိတ်သည်87တာရှိတယ်အကျဉ်းနဲ့အကျယ်တွေမပွဲဘူး87ပဲ။ဒါပေမဲ့လောကကလွန်မြောက်မဲ့လမ်းကြောင်းဖြစ်တဲ့လောကုတ္တရာဆိုတဲ့တရားကတော့အကျဉ်းလဲရှိလိမ့်မယ်အကျယ်လဲရှိမယ်လောကုတ္တရာစိတ်လောကုတ္တရာတရားမဟုတ်နော်လောကုတ္တရာစိတ်သည်အကျဉ်းလဲရှိမယ်အကျယ်လဲရှိမယ်ဒါကြောင့်လောကုတ္တရာစိတ်အကျဉ်းဖြစ်ပုံကိုကျမတို့ကြည့်မယ်ဆိုရင်လောကုတ္တရာစိတ်အကျဉ်းရှိသည်ဘာနဲ့ဘာပေါင်းလဲဆိုရင်လောကုတ္တရာကုသိုလ်စိတ်နဲ့လောကုတ္တရာဝိဘက်စိတ်ပေါင်းတာ။ပေါင်းထားတဲ့နေရာမှာလောကုတ္တရာစိတ်အချင်းလို့ယူထားတဲ့အတွေ့အကြုံ။လောကုတ္တရာစိတ်အချင်းပေါင်းပြီးလောကုတ္တရာစိတ်အချင်းဒီဘယ်နှပါးရှိလဲဆိုရင်၈ပါး။လောကုတ္တရာစိတ်အချင်းကိုပေါင်းမှဖြစ်တဲ့အတွေ့အကြုံ။လောကုတ္တရာကုသိုလ်စိတ်အချင်းကုသိုလ်တောင်လည်းအချင်းမဲ့ထည့်ရနောက်တခါလောကုတ္တရာဝိဘက်စိတ်လေအကျဉ်းထည့်ရတာ။ဒါကြောင့်လောကုတ္တရာကုသိုလ်စိတ်အကျဉ်းရဲ့လောကုတ္တရာဝိဘက်စိတ်အကျဉ်းရဲ့အကျဉ်းအကျဉ်းနှစ်ခုပေါင်းလိုက်တော့လောကုတ္တရာစိတ်အကျဉ်းဆိုတာဖြစ်သွားတယ်လို့ယူထားတဲ့အတွေ့အကြုံ။လောကုတ္တရာစိတ်အကျဉ်းပေါင်းပြီးလောကုတ္တရာစိတ်အကျဉ်းဒီဘယ်နှပါးရှိလဲဆိုရင်၈ပါး။လောကုတ္တရာစိတ်အကျဉ်းကိုပေါင်းမှဖြစ်တဲ့အတွေ့အကြုံလောကုတ္တရာကုသိုလ်စိတ်အကျဉ်းကုသိုလ်တောင်လည်းအကျဉ်းမဲ့ထည့်ရနောက်တခါလောကုတ္တရာဝိဘက်စိတ်လည်းအကျဉ်းထည့်ရဒါကြောင့်လောကုတ္တရာကုသိုလ်စိတ်အကျဉ်းရဲ့လောကုတ္တရာဝိဘက်စိတ်အကျဉ်းရဲ့အကျဉ်းအကျဉ်းနှစ်ခုပေါင်းလိုက်တော့လောကုတ္တရာစိတ်အကျဉ်းဆိုတာဖြစ်သွားတာနာမည်လေးကဒါလေးပဲသူ့ရဲ့ခေါ်ထားတဲ့ခေါ်ထုံးလေးကိုဓမ္မမင်းဆွေတို့အဲ့လိုလေးသိထားဖို့ပဲအဲ့ဆိုရင်ကျမတို့ကဒီမှာကြည့်မယ်ဆိုရင်လောကုတ္တရာစိတ်အကြောင်းကိုကျွန်မနည်းနည်းလေးကြည်ကြည်လေးပြန်ရင်းမယ်လောကုတ္တရာကုသိုလ်စိတ်ဒါကုဏ္ဏကကျွန်မရေးပေးပြီးသားလောကုတ္တရာကုသိုလ်စိတ်ကလောကုတ္တရာဝိဘက်စိတ်ကပေါင်းပြီလောကုတ္တရာကုသိုလ်စိတ်နဲ့လောကုတ္တရာဝိဘက်စိတ်ဒီနှစ်ခုပေါင်းလိုက်လို့ရှိရင်ဖြစ်လာတဲ့စိတ်ကိုဒီနေရာကျတော့အပေါင်းဖြစ်တဲ့အတွဲကြောင့်ကုသိုလ်နာမည်လည်းမပါတော့ဘူးဝိဘက်နာမည်လည်းမပါတော့ဘူးလောကုတ္တရာစိတ်ပဲအဲ့တော့လွယ်ဆုံးနည်းနဲ့ကျမတို့ကမှတ်လိုက်မယ်ဆိုရင်လောကကလွန်မြောက်တဲ့လောကုတ္တရာစိတ်ဆိုတာလောကုတ္တရာကုသိုလ်ရဲ့လောကုတ္တရာဝိဘက်စိတ်နှစ်ခုပေါင်းတာပဲမှတ်လိုက်အမှန်လေးဒါတင်ညာပထမတင်ညာရှေ့ပြိုးလိုက်ဒီဒီလိုက်နိုင်လားအဲ့ဒီမှာမှစကလုံးလေးထက်ထည့်လိုက်လောကုတ္တရာစိတ်ကနှစ်မျိုးရှိတယ်လို့ပြောထားတာ哦အကျဉ်းရောမရှိဘူးလားဒါဆိုရင်လောကုတ္တရာစိတ်အကျဉ်းကိုလိုချင်တယ်ဆိုရင်လောကုတ္တရာကုသိုလ်စိတ်ကလည်းဘာပဲလဲအကျဉ်းရဲ့လောကုတ္တရာဝိဘက်စိတ်ကလည်းအကျဉ်းရဲ့ပေါင်းရတယ်ဒါပဲဟုတ်လားကျုပ်သွားလားရှုပ်သွားလားရှင်ရှုပ်ပါအောင်เนาะဒါဆိုပြန်ပြောမယ်လောကုတ္တရာစိတ်ဆိုတာဘာစိတ်နဲ့ဘာစိတ်ပေါင်းတာလဲအကျဉ်းနဲ့မထည့်ဘူးအကျယ်တွေမထည့်ဘူးအကျဉ်းအကျယ်မပါပဲနဲ့မူလစကလုံးနာမည်ပဲပြောရင်လောကုတ္တရာစိတ်ဆိုသည်မှာလောကုတ္တရာကုသိုလ်စိတ်ရဲ့လောကုတ္တရာဝိဘက်စိတ်ကပေါင်းတာဟုတ်ပြီเนาะအဲ့ဒီမှာမှနာမည်ဘာလို့နာမည်ပြောင်းလဲဆိုတော့လောကုတ္တရာစိတ်သည်အခြားစိတ်နဲ့မတူအကျဉ်းတစ်မျိုးရှိတယ်အကျယ်တစ်မျိုးရှိတယ်ဒါဆိုရင်လောကုတ္တရာစိတ်အကျဉ်းကိုလိုချင်ရင်ဘာနဲ့ဘာနဲ့ပေါင်းမယ်လောကုတ္တရာကုသိုလ်စိတ်အကျဉ်းရဲ့လောကုတ္တရာဝိဘက်စိတ်အကျဉ်းရဲ့ပေါင်းလိုက်တာဟုတ်ပြီနော်ဒါဆိုရင်ဓမ္မမေဆွေတို့ကမြင်သွားပြီဆိုရင်လွယ်သွားပြီလောကုတ္တရာစိတ်ကိုအကျယ်လိုချင်တယ်လောကုတ္တရာစိတ်ကနှစ်မျိုးရှိတာဟုတ်အကျဉ်းရှိတယ်လို့အကျယ်ရောမရှိဘူးဒ ဒါဆိုရင်လောကုတ္တရာစိတ်အကျဲလို့ခြင်းဘာကျဲဘာကျဲပေါ့မှာလေကုတ္တရာကိုကုသိုလ်စိတ်အကျဲရဲ့လောကုတ္တရာဝိဘက်စိတ်အကျဲရဲ့ပေါ့မှာဒီအထိဓမ္မမိတ်ဆွေများကြီးအခက်အခဲရှိပါလားမရှိဘူးဆိုရင်ကျွန်မနည်းနည်းပြန်ပြောပေးမယ်လူကြီးများလည်းပါတဲ့အတွက်ကြောင့်ကျွန်မတို့ဒီနေ့တက်လိုက်တဲ့ဇရာနည်းနည်းလေးမျက်စိရှုပ်သွားတယ်နော်မကြည့်တတ်ရင်မျက်စိနည်းနည်းရှုပ်လွယ်တယ်လူလူလေးနဲ့ခက်တဲ့အပိုင်းဖြစ်တဲ့တွေကြောင့်ကျမတို့မနေ့ကဆိုတရက်ထင်းနဲ့မပြောဒီနေ့ဆက်သွားတာအခုဒါလေးကိုဓမ္မမေစုလိုလွယ်အောင်ကျမပြန်ပြောပြပါမယ်စိတ်တွေထဲမှာလောကီစိတ်ထဲမှာလေပါသမျှစိတ်တွေမှန်တွေ့တွေကျမတို့လောကီစိတ်ရဲ့တဘာဝအကျဉ်းကျယ်ရှိဘူးလောကုတ္တရာစိတ်တစ်ခုတည်းအကျဉ်းကျယ်ရှိတဲ့အတွက်ကြောင့်လောကုတ္တရာစိတ်ဆိုတာဘယ်စိတ်ဘယ်စိတ်ပေါင်းမှဖြစ်တယ်လဲဆိုတဲ့ idea ကိုအရင်ဝင်အောင်သွားမယ်အဲဆိုရင်ပြောကြည့်အောင်လောကုတ္တရာစိတ်ဆိုဒီမှာလောကုတ္တရာကုသိုလ်စိတ်ရဲ့လောကုတ္တရာဝိဘက်စိတ်ရဲ့ပေါင်းထားတာလောကုတ္တရာစိတ်အကျဉ်းကိုလိုခြင်းရင်လောကုတ္တရာကုသိုလ်စိတ်အကျဉ်းရဲ့လောကုတ္တရာဝိဘက်စိတ်အကျဉ်းရဲ့ပေါင်းရင်လောကုတ္တရာစိတ်အကျဉ်းဖြစ်လာလောကုတ္တရာစိတ်အကျဲကိုလိုခြင်းတော့ကုသိုလ်စိတ်အကျဲရဲ့ပေါင်းလိုက်ရင်လောကုတ္တရာစိတ်ကျွန်တော်တို့ဂဏန်းမထည့်ပဲနဲ့ပြောနေတာဂဏန်းလေးနည်းနည်းထည့်ပြောကြည့်အောင်ကနန်းထဲပြောကြည့်ရေလောကုတ္တရာကုသိုလ်စိတ်သည်အကျဉ်းဘယ်နှပါရှိလဲလို့ကျမတို့ကြည့်၄ပါလောကုတ္တရာကုသိုလ်စိတ်သည်အကျဉ်းအားဖြင့်၄ပါရှိပြီလောကုတ္တရာကုသိုလ်စိတ်သည်အကျဉ်း၄ပါလောကုတ္တရာဝိဘက်စိတ်ကလည်းအကျဉ်း၄ပါပေါင်းလိုက်တဲ့အတွက်ကြောင့်လောကုတ္တရာစိတ်အကျဉ်းသည်၈ပါဖြစ်သွားတယ်ဟုတ်ပါလားရှင့်နားလေနော်ဒါကုတ္တိအတိဘယ်ကျမတို့မပြောသေးဘူးအတိဘယ်ပါချင်းဓမ္မမေဆွေလူကြီးများလွယ်လွယ်လေးကိုမြင်သွားတော့မယ်အခုလောကုတ္တရာစိတ်အကျယ်ကိုကျမတို့ကြည့်လောကုတ္တရာကုသိုလ်စိတ်အကျယ်ကဘယ်နှပါလဲ20ပါလောကုတ္တရာဝိဘက်စိတ်အကျယ်ကလည်း20ပါပေါင်းလိုက်တဲ့အတွက်ကြောင့်လောကုတ္တရာစိတ်အကျယ်သည်ဟုတ်ပါလားရှင်ဒါဆိုရင်ဓမ္မမေဆွေများကြီးနည်းနည်းလေးစဉ်းစားစရာပေါ်လာတော့မှာပေါ့ကုသိုလ်က၄ဆိုရင်ဝိဘက်ကလည်း၄ကုသိုလ်က20ဆိုရင်ဝိဘက်ကလည်း20ကုလေးဝိလေးနှစ်ခုပေါင်းတော့10ကု20ဝိ20ပေါင်းလိုက်တော့40ဒါဆိုရင်နည်းနည်းလေးသတိထားကြည့်ရင်ကျမတို့တောက်လျှောက်လေးလာခဲ့တဲ့တောပနာဆိုတဲ့မြင့်မြတ်တဲ့စိတ်တွေပေါ့အတောပနာဖယ်လိုက်ကာမတောပနာကိုစကြည့်သွားကာမတောပနာမှာမဟာကုသိုလ်က10မဟာဝိဘက်လည်းတူတူပဲရူပစိတ်ဆင်းပဲရူပကုသိုလ်ကရူပဝိဘက်ကဒါပဲမြင့်မြတ်တဲ့စိတ်တွေကောင်းမွန်တဲ့စိတ်တွေကြိုင်တူလာတဲ့သဘာဝနောက်တဲ့ဆက်စင်းမယ်အရူပကုသိုလ်ကအရူပဝိဘက်ကကြီးတဲ့မြင့်တဲ့အမြင့်ဆုံးစိတ်ကိုကြည့်မယ်လောကုတ္တရာကုသိုလ်ကအကျဉ်းလေးဆိုရင်လောကုတ္တရာဝိဘက်ကလည်းအကျဉ်းမရှိကဘူးသူကအကျယ်ပါရှိတဲ့အတွက်လောကုတ္တရာကုသိုလ်အကျယ်20ဖြစ်သွားရင်ဝိဘက်ကလည်းဒါပဲပေါ့ဒါဆိုရင်လောကုတ္တရာစိတ်မှာလေအကျဉ်းအကျယ်ဘာကြောင့်ရှိလဲလို့ပြောရင်သဘောတရားဘာမှမပါပဲတယုတ်နေပဲပြောရင်လောကုတ္တရာကုသိုလ်စိတ်မှာအကျဉ်းအကျယ်ရှိထားတယ်လောကုတ္တရာဝိဘက်စိတ်မှာအကျဉ်းအကျယ်ရှိထားတဲ့အတွက်ကြောင့်ကုသိုလ်နဲ့ဝိဘက်နှစ်ခုပေါင်းပြီးဖြစ်ရတယ်လောကုတ္တရာစိတ်ဒီအကျဉ်းကြီးရှိတာပေါ့ဒါရှင်အဲ့ဒါလေးပဲသဘောပေါက်ပါလားဒါဆိုရင်လောကုတ္တရာစိတ်တွေမှာအကျဉ်းအကျယ်ဖြစ်ရခြင်းသည်ကုသိုလ်အကျဉ်းဝိဘက်အကျဉ်းကုသိုလ်အကျယ်ဝိဘက်အကျယ်နှစ်ခုရှိထားတဲ့အတွက်လောကုတ္တရာစိတ်သည်အကျဉ်းအကျယ်ရှိပါလေ။ဒီရှုပ်သွားလား။ရှုပ်ပါလားရှင်။နိုင်နိုင်ပါလား။နိုင်နိုင်နေဆိုနောက်တစ်ချက်တူတော့ဘောဟာရအတိတ်တစ်ခုဖတ်ရမယ်။လောကုတ္တရာကုသိုလ်ဆိုတဲ့ကဓမ္မမိတ်ဆွေများရဲ့လောကကဘာဖြစ်မှာလဲ။လွတ်မြောက်တဲ့ကုသိုလ်ဆိုကောင်းမှုပေါ့။လောကကလွတ်မြောက်ကြောင်းကုသိုလ်ကိုလုပ်မယ်ဆိုတော့ကုသိုလ်ကိုလုပ်ချင်းသည်အကြောင်းတရားလားအကျိုးတရားလားကောင်းတာလုပ်လို့မကောင်းတာလုပ်လို့အကြောင်းပဲဒါဆိုရင်လောကကလွတ်မြောက်ကြောင်းကုသိုလ်လုပ်ရင်လောကကလွတ်မြောက်ကြောင်းအကျိုးရမှာပေါ့လောကကလွတ်မြောက်ကြောင်းအလုပ်လုပ်ရင်လောကကလွတ်မြောက်ကြောင်းလွတ်မြောက်ချင်းဆိုတဲ့အကျိုးရတဲ့အတွက်ကြောင့်လောကုတ္တရာဖြစ်သွားရင်လောကကဘာလောက်တာကြီးပဲလေလွတ်မြောက်တာကြီးပဲလောကကလွတ်မြောက်ခြင်းဟာဒါကအတိဘယ်ဖြစ်လာတယ်အဲ့ဒီအတိဘယ်တွေကနေကျင့်စဉ်ကိုဆွဲထုတ်လိုက်ရင်လောကကတကယ်လွတ်မြောက်ခြင်းမရဲဆိုရင်ထိုင်ပြီးတော့စန္ဒပြုနေုံနဲ့လည်းမရဘူးထိုင်ပြီးဆူတောင်းနေလို့လည်းမရဘူး ကျမတို့ဘာလို့လောကကလွန်မြောက်ခြင်းပါတယ်ဆိုရင်လောကကလွန်မြောက်ကြောင်းကောင်းမှုလို့လောကကလွန်မြောက်ကြောင်းအကျိုးရလာမှလောကကလွန်မြောက်မယ်ပေါ့ဒါကြောင့်လောကုတ္တရာဆိုတာလွန်မြောက်ကြောင်းကုသိုလ်ရဲ့လွန်မြောက်ခြင်းအကျိုးနှစ်ခုပေါင်းမှလောကုတ္တရာဖြစ်တယ်ပေါ့ဟုတ်လားရှင်ဒီထိရောလိုက်နိုင်တယ်နော်အဲကျမတို့ဒါပထမဆင့်ရဲ့စိတ်ပိုင်းလေးရဲ့အတိအဓိပ္ပာယ်လေးကနေယူတာအဲ့ဒီအတိတ်ပဲလေရလေအခုဒီစကားမျိုးကကျမတို့စစွာပြီးဒီမှာတင်တန်းနေမှာဆိုဒါလောက်မပြောပေးနိုင်ဘူးအခုဓမ္မမေဆိုတာကျင့်စဉ်ပိုင်းမှာပါအထုတ်ထားပြီးတဲ့ပုံကိုယ်တွေပါမယ်တရားဓမ္မအတွေ့အကြုံရှိပြီးသားလူတွေပါကြောင်းနည်းနည်းလေးထည့်ပြောတာဒါဆိုရင်လောကထဲမှာလဲတယ်လောကသုံးပါးလဲတယ်ဆိုတော့30ဘုံလဲနေတာပေါ့30ဘုံသားအဖြစ်နေတယ်ဆိုတော့လူဖြစ်နေအဖြစ်ဗျမအဖြစ်အပယ်၄ဘုံသားအဖြစ်တွေ့တာပေါ့လူဖြစ်နေအဖြစ်ဗျမအဖြစ်အပယ်၄ဘုံသားအဖြစ်တွေလဲနေပါတယ်ဆိုတော့ဓမ္မမေဆွေများကြီးသိပြီးသားဆရာကြီးလဲပထမနေ့ကဆရာကြီးဥတည်ရင်ပြောသွားတယ်ဒီယုံနဲ့ခန္ဓာရသည်များဒုက္ခသစ္စာကြီးပဲလို့ပြောပါလားမပြောပါဘူးလားကျမတို့လည်းကြားဖို့ပြီးသားဒုက္ခသစ္စာဆိုရင်ဒုက္ခသစ္စာဆိုဆင်းရဲခြင်းအကျိုးတွေဆင်းရဲခြင်းအကျိုးသစ္စာတွေဒုက္ခသစ္စာဒါဆိုရင်ဆင်းရဲခြင်းအကျောင်းသစ္စာတွေသမုဒိယသစ္စာပေါ့သမုဒိယသစ္စာရလူနဲ့ပြန်မှာယုံနဲ့ခန္ဓာတွေရတာဆင်းရဲပါလေဆိုရင်ဆင်းရဲခြင်းအကျောင်းတွေလူဘဝအနတ်ဘဝပြန်မှာဘဝတွေကိုတောင်းတလိုခြင်းနဲ့တဏှာကြောင့်ပဲလောဘကြောင့်ပဲအဲ့ဒီလောဘရှိနေတဲ့၍30ဘုံကလွတ်မလာမလွတ်ဘူးလားကျမတို့ဓမ္မမေးစုလို့လာမေးလို့ရတယ်။နောင်ဘဝလဲအောင်မလားနောင်ဘဝဖြစ်အောင်မလားဆိုရင်မသိဘူးလေလဲမလားမလဲမလားမသိဘူးသွားပြီးဘေးရင်ဆရာသွားမေးမှာပဲဟုတ်လားဒါမှမဟုတ်ရှင်လေကမ္မထာနာစရိယဆရာစီသွားမေးမှာပဲမေးလို့မရဘူးကို့မှာပြန်ဆန်းစစ်လိုက်နောင်ဘဝကိုလဲအောင်မလားဆိုရင်နောင်ဘဝဖြစ်ချင်သေးတယ်လောဘရှိနေသေးသလားလောဘအခြေခံပြီးတော့အကုသို့ကုသို့တွေလုတ်တယ်လားဒါပဲကြည့်လိုက်လောဘမရှိပါဘူးလို့ဗဇက်ကပြောနေပေမဲ့လှုပ်တဲ့အလုပ်ကလောဘအခြေခံနဲ့အကုသိုလ်လှုပ်ဖြစ်ခြင်းဖြစ်မယ်လောဘအခြေခံနဲ့ကုသိုလ်တွေလှုပ်နေအောင်မယ်ဆိုရင်တော့ဘာရအောင်မှာပဲလေဘဝတွေဒါဆိုရင်ဘဝတွေမလဲခြင်းတော့ဆိုဘဝလဲစီတဲ့လောဘခေါင်းဆောင်တဲ့တရားကိုအကုသိုလ်ဒီတဲ့မြင့်မြင့်လေးပြောရင်ကိလေသာပေါ့အဲ့ဒီကိလေသာကိုပယ်တတ်ကြောင်းကောင်းမှုကုသိုလ်ကိုပါဠိလိုမဲ့လို့သုံးသွားတယ်အခြားအခြားကုသိုလ်တွေကိုမဲ့လို့မခေါ်ဘူးဘယ်ကုသိုလ်မျိုးကိုမှလောကဘယ်ကုသိုလ်မျိုးကိုမှမဲ့လို့သုံးလဲဆိုရင်ဘယ်ကုသိုလ်မျိုးကိုမှမဲ့လို့ခေါ်တာလဲလောကုတ္တရာဒါဆိုရင်ကျမတို့ကဝေါ်ဟာရအတိတ်တခုထပ်မှန်ရတော့မယ်လောကုတ္တရာကုသိုလ်ဆိုသည်မှမဲ့ဒါဆိုရင်လောကကလွန်မြောက်ကြောင်းကုသိုလ်ဆိုတာဘာကိုပြောတာလဲမဲ့ကိုသုံးတာလောကကလွန်မြောက်ချင်းဝိဘက်ဆိုတာဖို့ပဲလာရှိအဲ့ဒါမှန်မှာဒါကြောင့်ကျမတို့ကလောကလောကလောကုတ္တရာကုသိုလ်ရှိရင်ဘာရမှာလဲလောကုတ္တရာဝိဘက်ဖြစ်လာမှာပေါ့လောကကလွမြောက်ကြောင်းကုသိုလ်လုပ်ရင်ကောင်းမှုလုပ်ရင်လောကကလွမြောက်ခြင်းအကျိုးမဖြစ်ဘူးလားအကျိုးဝိဘက်ဒါဆိုလွယ်လွယ်တစ်ချက်ခုနမှတ်တာ ਨੇ ပြောရင်လောကုတ္တရာကုသိုလ်ကြောင့်ဘာဖြစ်မှာလဲလောကုတ္တရာဝိဘက်ဟုတ်လားရှင်ထွေးသွားလားမသိဘူးထွေးသွားလားမသိဘူးလောကုတ္တရာကုသိုလ်က၄ခုဆိုလောကုတ္တရာဝိဘက်ကအောင်အကြောင်းနဲ့အကျိုးအတူတူပဲလေမဟာကုသိုလ်က၈ဆိုရင်မဟာဝိဘက်က၈ဆိုရူပကုသိုလ်၅ဆိုရူပဝိဘက်က၅ဆိုအရူပကုသိုလ်၄ဆိုအရူပဝိဘက်က၄ဆိုအခုလောကုတ္တရာကုသိုလ်ကအကျဉ်း၄ဆိုဝိဘက်ကလည်းအကျဉ်း၄ဘူးဒါဆိုရင်လောကုတ္တရာကုသိုလ်ရှိရင်ဘာရမှာလဲလောကုတ္တရာဝိဘက်ဒါဆိုရင်လောကုတ္တရာကုသိုလ်ကမဲ့နဲ့တူရင်လောကုတ္တရာဝိဘက်ကဖို့နဲ့တူဆိုကျမတို့ကကုသိုလ်တွေဝိဘက်တွေအကြောင်းတွေအကျိုးတွေစကလုံးတွေမပါဘဲနဲ့လောကုတ္တရာဆိုတဲ့စကလုံးလည်းမပါဘဲနဲ့ပြောရင်မဲ့ရအောင်လုပ်ရင်ဘာရမှာပဲဒါပဲပေါ့ဒါရှင်းလွယ်လွယ်လေးရယ်ဒါကြောင့်မဲ့ရရင်ဖို့ရမယ်မဲ့နဲ့ဖို့သည်ထက်တူညီမျှသွားမှာပဲမဲ့သည်အကြောင်းဖို့သည်အကျိုးဘာကြောင့်လဲမဲ့ဆိုတာကုသိုလ်နဲ့တူလို့အကြောင်းဖို့ဆိုတာအကျိုးဆိုတာဘာနဲ့တူလို့လဲဒါကြောင့်မဲ့နဲ့ဖို့လောကုတ္တရာကုသိုလ်နဲ့လောကုတ္တရာဝိဘက်သူ့အတွဲနဲ့သူတွဲရမယ်မဲ့နောက်တစ်ခုကလောကုတ္တရာဝိဘက်လောကုတ္တရာကုသိုလ်နောက်တစ်ခုကဖို့အဲ့လိုတွဲလို့မရအောင်လောကုတ္တရာနာမည်ပါရင်လောကုတ္တရာကုသိုလ်လောကုတ္တရာဝိဘက်လောကုတ္တရာနာမည်မပါပဲပြောမယ်မဲ့ဖို့ရှင်းမလားမဲ့ရရင်လောကကလွန်မြောက်ကြောင်းဖြစ်လာပြီဖို့ရရင်လောကကလွန်မြောက်ချင်းအကျိုးဖြစ်သွားပြီချင်းပြီနော်ဒါကြောင့်မဲ့နဲ့ဖို့ဒီထက်တူဆိုတော့မဲ့ လောကုတ္တရာကုသိုလ်ကမဲ့လောကုတ္တရာဝိဘက်ကဖို့ကျမတို့လိုက်ကူညီပေးပါဦးဓမ္မမင်းဆွေတို့ဘလောက်နားလဲလဲသိကြင်လို့လောကုတ္တကျမမေးဦးမယ်လောကုတ္တရာကုသိုလ်ဟာဘာနဲ့တူလဲလောကုတ္တရာဝိဘက်ကဒါဆိုရင်လောကုတ္တရာကုသိုလ်စိတ်ကမဲ့စိတ်လောကုတ္တရာဝိဘက်စိတ်ကစိတ်ကူညီပါဦးလောကုတ္တရာကုသိုလ်စိတ်အချင်းကအကျဉ်းကငနမ်းမမေးဘူးနည်းပြန်ထွေးလိုက်ပြန်ပြောဦးမယ်တစ်ခေါက်ပြန်ပြောမယ်အလွယ်ဆုံးနည်းလေးနဲ့ပြောနေတာနော်လောကုတ္တရာကုသိုလ်ကမဲ့နဲ့တူရင်လောကုတ္တရာကုသိုလ်စိတ်ကမဲစိတ်လာဖြစ်ပြီဟုတ်လားလောကုတ္တရာကုသိုလ်စိတ်အကျဉ်းကဟုတ်လားရှင်တစ်ချက်တိုးမယ်လောကုတ္တရာဝိဘက်ကဖို့နဲ့တူရင်လောကုတ္တရာဝိဘက်စိတ်ကလောကုတ္တရာဝိဘက်စိတ်အကျဉ်းကနည်းနည်းရပြီနော်နည်းနည်းထပ်ချက်ရပြန်ပြောမယ်မက်ကဘာနဲ့တူတယ်ဒါဆိုရင်လောကုတ္တရာကုသိုလ်စိတ်ဆိုရင်လောကုတ္တရာကုသိုလ်စိတ်အကျဉ်းဆိုရင်လောကုတ္တရာကုသိုလ်စိတ်အကျဉ်း၄ပါးဆိုရင်လောကုတ္တရာကုသိုလ်စိတ်အကျယ်20ဆိုရင်ဟုတ်လားသဘောပေါက်တယ်နော်လောကုတ္တရာဝိဘက်ကဘာနဲ့တူတယ်ဒါဆိုရင်လောကုတ္တရာဝိဘက်စိတ်ဆိုရင်လောကုတ္တရာဝိဘက်စိတ်အကျဉ်းဆိုရင်လောကုတ္တရာဝိဘက်စိတ်အကျဉ်း၄ပါးဆိုရင်လောကုတ္တရာဝိဘက်စိတ်အကျယ်ဆိုရင်လောကုတ္တရာဝိဘက်စိတ်အကျယ်20ပါးဆိုရင်ဒါလေးပဲအဓိကမှတ်လိုက်ရမှာဒါလေးနှလုံးနားလည်ဖို့ပဲဒါကြောင့်လောကုတ္တရာကုသိုလ်လို့ပြောလိုက်တာနဲ့ကိုကတင်ညာနေတမ်းပြီးတော့မက်လောကုတ္တရာဝိဘက်ဆိုရင်ဖို့လောကုတ္တရာဝိဘက်စိတ်လို့ပြောရင်ဖို့စိတ်လောကုတ္တရာကုသိုလ်စိတ်လို့ပြောရင်လောကုတ္တရာကုသိုလ်စိတ်အကျယ်ဆိုရင်အကျယ်အကျဉ်းလောကုတ္တရာဝိဘက်စိတ်အကျဉ်းဆိုရင်ဝိဖို့စိတ်အကျဉ်းလောကုတ္တရာဝိဘက်စိတ်အကျယ်လို့ပြောရင်ပြင်ပြီပေါ့ဒါလေးပဲအဲ့ဒါကိုဒီနေ့သင်နေတာဒါကြောင့်လောကုတ္တရာစိတ်ကိုပြောရင်နှခမ်းသူ့ဖေကပြန်သွားမယ်လောကုတ္တရာစိတ်ဆိုတာလောကုတ္တရာကုသိုလ်စိတ်နဲ့လောကုတ္တရာဝိဘက်စိတ်ပေါင်းတာဖြစ်တဲ့အတွက်ကြောင့်ဂဏန်းထည့်ပြောရင်လောကုတ္တရာကုသိုလ်စိတ်အကျဉ်း၄ပါးရဲ့လောကုတ္တရာဝိဘက်စိတ်အကျဉ်း၄ပါးရဲ့ပေါင်းလိုက်တော့လောကုတ္တရာစိတ်အကျဉ်း၈ပါးဖြစ်ပါတယ်ဒါကိုလောကုတ္တရာဆိုတဲ့နာမည်မပါဘဲနဲ့เนาะလောကုတ္တရာအကြောင်းလောကုတ္တရာအကျိုးမပါဘဲနဲ့မက်ဖို့ဆိုတဲ့နာမည်နဲ့ပဲလောကုတ္တရာစိတ်အကျဉ်း၈ပါးဖြစ်အောင်ပေါင်းပြပါလို့မိခဲ့ရင်မက်စိတ်အကျဉ်း၄ပါးဖို့စိတ်အကျဉ်း၄ပါးပေါင်းလောကုတ္တရာစိတ်အကျဉ်း၈ပါးလောကုတ္တရာစိတ်အကျဉ်း၈ပါးကိုမဲ့ဖို့နာမည်မပါဘဲနဲ့လောကုတ္တရာနာမည်ပါပြီးမှပေါင်းပြပါဆိုရင်တနည်းလောကုတ္တရာစိတ်အကျယ်40ကိုမက်ဖို့နာမည်မပါဘဲနဲ့လောကုတ္တရာနာမည်ပါပြီးတော့ပဲပေါင်းပြပါ20ပါလောကုတ္တရာဝိဘက်စိတ်အကျယ်20ပါလောကုတ္တရာစိတ်အကျယ်40ပါကိုလောကုတ္တရာနာမည်မပါဘဲနဲ့မက်ဖို့နာမည်နဲ့ပဲပေါင်းပြပါဆိုရင်မက်စိတ်အကျယ်20ပါအဲဆိုရင်ဓမ္မမိတ်ဆွေတို့သဘောပေါက်ပြီးချင်ပါတယ်เนาะဒါကြောင့်ကျမတို့ကမှတ်ထားခဲ့ဖို့ယံမှာမဲ့နဲ့လောကုတ္တရာကုသိုလ်တူတယ်ဖို့နဲ့လောကုတ္တရာဝိဘက်တူတယ်ဒါကြောင့်လောကုတ္တရာကုသိုလ်စိတ်နဲ့မဲ့စိတ်တူတယ်လောကုတ္တရာဝိဘက်စိတ်နဲ့ဖို့စိတ်တူတယ်လောကုတ္တရာကုသိုလ်စိတ်အကျဉ်းနဲ့မဲ့စိတ်အကျဉ်းတူတယ်လောကုတ္တရာဝိဘက်စိတ်အကျဉ်းနဲ့ဖို့စိတ်အကျဉ်းတူတယ်လောကုတ္တရာကုသိုလ်စိတ်အကျယ်နဲ့မက်စိတ်အကျယ်တူတယ်လောကုတ္တရာဝိဘက်စိတ်အကျယ်နဲ့ဖို့စိတ်တူတယ်ရှင်းသွားလားမသိဘူးရှင်းသွားပြီဆိုတော့မှကျမတို့ကဒီဘက်ဇေယျမှာဓမ္မမေဇေရုဇေယျနဲ့ဒီပိတ်ပိတ်ကားဇေယျနဲ့မတူရှင်း မတူဆိုတာကလေရေးထားတဲ့ပုံစံမတူကျမတို့ဓမ္မမေဆွေတို့လက်ထဲမှာရှိတဲ့ဇေယျကကျေးဇူးတော်ရှင်မူလပဌံဆရာတော်ဘုရားကြီးရေးထားတဲ့ဇေယျပဲကျမတို့ဒီပိတ်ကားဇေယျကဆရာတော်ဘုရားကြီးဇေယျကိုမြင်လို့လွယ်အောင်ကြည့်ကြအောင်လေကျမတို့ဆရာမတွေဘက်ကနေပြီးတော့ဆရာတွေဘက်ကနေပြီးဓမ္မမေဆွေတို့ညွန်ပြတဲ့အခါသုံးတဲ့ဇေယျသုံးတဲ့အခါမှာအဖြူရောင်မှလှုပ်တဲ့ဖြစ်တဲ့အတွက်ကြောင့်ကျမတို့ပုံနဲ့စလုံးနဲ့မဟုတ်လက်နဲ့ရေးရတာဖြစ်တဲ့အတွက်ကြောင့်ဒီလိုသင်္ကေတအလုံးလေးတွေရာဆာအယောင်မတူတာတွေရေးတာတွေသေချာနှိကကြဲနေမှာအမှားတွေပြင်ထားတာတွေအများကြီးအဲ့ဒီမှာမှသင်တဲ့ဆရာဆရာမတွေလွယ်အောင်ဆိုပြီးတော့ဇယားမလေးတချို့နေရာတွေမှာဖြည့်ထားတာပါတယ်တချို့နေရာတွေမှာကိုယ့်ဟာကိုယ်လိုက်ရေးရမှာပါတယ်ဒါကြောင့်ဇယားမဆိုဘူးဓမ္မမေဆွေတို့လက်ထဲမှာရှိတဲ့ဇယားကိုကြည့်ပေးပါလောကုတ္တရာစိတ်အချင်း၈ပါးဆိုတဲ့အကွက်ကိုအရင်ကြည့်မယ်မြန်မာလားရှင်းလောကုတ္တရာစိတ်အချင်း၈ပါးကိုဘေးနားမှာကြည့်ရင်လောကုတ္တရာကုတု၄ရဲ့လောကုတ္တရာဝိဘက်၄ရဲ့ရေးမထားဘူးလားသိထားတယ်ဒီဘက်ဘောင်းမှာလိုင်းမဲကြီးပိတ်တဲ့အတွက်ကြောင့်ပေါင်းလိုက်တာကြည့်ရင်ကုတ်ချင်း၈လို့ရေးမထားဘူးလားကုတ်ချင်း၈ဆိုတော့ဆရာတော်ဘုရားမဆန့်တဲ့အတွက်ကြောင့်အတူရေးပေးလိုက်တာကုတ်ချင်း၈ဆိုတာအရှိကောက်ပြောရင်လောကုတ္တရာစိတ်အချင်း၈ပေါ့အဲ့တော့နာမည်ကလောကုတ္တရာစိတ်အချင်း၈ပါဆိုရဲကခုနကဓမ္မမေဆွေတို့ရဲ့လက်ဝဲဘက်မှာပေါ့နော်လက်ဝဲဘက်ပြန်ပြီးတော့ကြည့်လိုက်ရင်လောကုတ္တရာကုသိုလ်၄လောကုတ္တရာဝိပက်၄ဆိုတာအကျဉ်းနေလို့ဆိုတာထည့်ရမယ်။ဒါကြောင့်ဇေယျမှာမပါထားတဲ့အတွက်ကြောင့်လောကုတ္တရာကုသိုလ်ရဲ့ဘေးမှာဗာရေးရမယ်။အကျဉ်းရေးပေးရမယ်။ရေးပြီးသားလား။နောက်တစ်ခုအောက်တစ်ချက်မှာကြည့်မယ်။လောကုတ္တရာဝိပက်ရဲ့ဘေးမှာလည်းဘလို့ရေးမယ်။အကျဉ်း။ဒါဆိုရင်အဲ့ဒီအကျဉ်းလေးနှစ်ခုကိုပူဇော်ရင်လောကုတ္တရာကုသိုလ်စိတ်အကျဉ်း၄ပါးလောကုတ္တရာဝိဘက်စိတ်အကျဉ်း၄ပါးဒီဘက်မှာစလုံးမဲလိုင်းမဲကြီးနဲ့ဘေးကိုပေါ်ပြီးလိုက်တော့လောကုတ္တရာစိတ်အကျဉ်း၈ပါးအဓိကလေဓမ္မမေဆွေများမှတ်ထားဖို့ရမှာလေဇယားကိုကြည့်တတ်ဖို့အရေးကြီးတယ်နော်ဇယားကိုကြည့်တတ်ဖို့ကျမတို့ကကြောက်တဲ့ဘုံမှာရေးပေးတာ white board မှာရေးပေးတာတွေအကုန်လုံးကလေလွယ်အောင်မဲလို့တာဒါကိုအားမကိုနဲ့ဇယားကိုအားကိုထားတရားလဲအထုတ်ထားဘူးတဲ့ပုံကိုယ်ရေဆိုလေတမာရီဆိုတဲ့စိတ်ရဲ့စူးစိုက်ခြင်းကိုဇယားပေါ်မှာဆွဲအောင်လုပ်ထားဆွဲအောင်လုပ်တိုင်းမျက်စိမှိတ်ထားလဲဒီအာယုံပြန်ပေါ်မယ်ဒါပရိယဘိုင်းဆိုင်ရာကနေနမိတ်ထင်အောင်လုပ်တာပေါ့မင်းကပြောသွားပြီးပြီစမ်းစွာဟုအထုတ်စမှာမြင်အောင်လုပ်တဲ့သဘောတည်းပရိကံယူတယ်လို့သုံးတယ်အဲ့ဒါပရိကံမှာနမိတ်မျက်စိမှိတ်လိုက်ပေမဲ့မျက်စိဖွင့်ကြည့်တယ်လို့စိတ်ထဲမှာထင်းထင်းရှားရှားပေါ်လာတဲ့နမိတ်မျိုးဥက္ကဟနမိတ်လို့ခေါ်တယ်အဲ့ဒီမှာမှကျွမ်းကျင်သွားပြီဆိုရင်ဥက္ကနမိတ်ကလေအာထုတ်နေစားဆိုစိတ်ထဲမှာထင်အောင်လုပ်ရင်ဝါတာဝါတာတွေဖြစ်ပဲလိုင်းမဲတွေလိုင်းရထူတွေဟိုအကွက်တွေဒီအကွက်တွေအပေါ်ရောက်လိုက်အောက်ရောက်လိုက်ဆိုတိတ်မထင်သေးဘူးအဲ့ဒီကနေအားကောင်းသွားရင်ဆိုထင်နေရှားရှားမြင်ုံမကကြည်လေးနေအဲ့ဒါပဋိပါကနမိတ်ထင်တယ်လို့သုံးတယ်တရားတရားအထုတ်တဲ့အပိုင်းမှာဖြစ်လာတဲ့အပိုင်းเนาะအဲ့တော့ကျမတို့ဒီသင်တဲ့ပုံကိုယ်တွေရောသင်ပေးတဲ့ဆရာဆရာမတွေရောသင်ယူနေတဲ့ဓမ္မမေးဆွေတွေအကုန်လုံးကလေဇယားကိုသင်ရင်ဇယားနဲ့ပတ်သက်ရင်ပဋိဘာကနမိတ်ထင်အောင်လုပ်ရတယ်။ဇယားမပါပဲသင်နိုင်ရမယ်။ဟုတ်ပြီနော်။အများကြီးကျမတို့ကသင်ပေးနေတယ်ဆိုတာလေခရီးဇယားတွေအကုန်လုံးသင်ကြိုကိုပိုင်ဇယားအကုန်လုံးကျမအတွက်ကတော့ဒါဥက္ကဟနမိတ်အကုန်ထင်ပြီးသားပဲ။ကြိုက်တဲ့နေရာမေးလို့ရတယ်။အထင်ကြီးဖို့ပြောတာမဟုတ်ဘူးဓမ္မမေးဆွေတို့တဲ့စောပြီးလေ့ကျင့်ထားလို့လေ့ကျင့်ထားတဲ့နှစ်ကလည်း24နှစ်တောင်ရှိပြီ။24နှစ်အနေထားမှာလဲရန်ကုန်မှာလဲဒီဇယားရှမ်းပြည်တောင်ပိုင်းပင်လုံသွားလဲဒီဇယားပဲခူးသွားလဲဒီဇယားရွှေချင်းတာယာဝရီကြိုက်တဲ့နေရာသွားဒါကြီးပဲဆိုကျမတို့ကအများကြီးပဲထက်ခါထက်ခါထက်ခါထက်ခါဆိုတော့စွဲနေတာပေါ့ထင်ကြီးစရာမရှိပါဘူးဓမ္မမေဆွေတို့လဲဒီလိုပဲစောကြီးလှုပ်ထားရင်ခုလောက်ချိန်ဆိုရင်ထင်နေပြီပဲဟုတ်ပြီနော်အဲ့တော့ကျမပြောလို့ရင်းကဇယားကိုစွဲအောင်လုပ်ကြောက်တဲ့မုန်းမှာရေးထားတာကို့ဆောက်ထဲမှာရေးထားတာအာမကုန်းနဲ့ဒါကြောင့်ဇယားမှာလိုတဲ့ဥစ္စာတစ်ခါလဲဖြစ်နေဒါဆိုရင်လောကုတ္တရာစိတ်အကျဉ်း၈ပါးဆိုတာဘာကျင်းနဲ့ဘာကျင်းပေါင်းတာလဲလို့ပြောရင်လောကုတ္တရာကုသိုလ်စိတ်အကျဉ်း၄ပါးရဲ့လောကုတ္တရာဝိဘက်စိတ်အကျဉ်း၄ပါးဒါဆိုရင်ဓမ္မမေဆွေရဲ့ဇယားမှာလောကုတ္တရာကုသိုလ်စိတ်အကျဉ်းဆိုတဲ့ဘေးလေးမှာညီမြချင်းလေးရေးပြီးတော့မဲစိတ်အကျဉ်းလို့ရေးတင်တာပေါ့လောကုတ္တရာဝိဘက်စိတ်ရဲ့ဘေးမှာတော့ဗာရေးမယ်ဖိုစိတ်လို့ရေးထားမယ်တွေ့လားရှင်ဒါဆိုရင်ကျမတို့ကအဲ့ဒါကိုနောက်တနည်းဆိုလိုက်ရင်ဘယ်လိုဆိုမလဲမဲစိတ်အကျဉ်း၄ပါးရဲ့ဖိုစိတ်အကျဉ်း၄ပါးဘာလောကုတ္တရာစိတ်အကျဉ်း၈ပါးရပါလားရှင်ဒါဆိုဓမ္မမေဆွေများကြီးပဲဇယားကြည့်ပြီးပူဇော်ပြပါအောင်ရှင် မဲစိတ်အကျဉ်းက၄ပါးလို့ဆိုလိုက်တော့အောက်တစ်ဖက်မှာခုနလည်းဆိုယူချသွားပြီဓမ္မမေစုတို့လည်းနှစ်ခေါက်လောက်ပူဇော်ပြီးသွားပြီမဲစိတ်အကျယ်ဘယ်နှပါးရှိပါလဲ20ပါးမဲစိတ်အကျယ်20ကိုရေတွဲ၍ပြပါဆိုရင်သောတာပတ္တိမဲစိတ်5ပါးဘောင်းဆိုတာကြတော့ဓမ္မမိတ်ဆိုသောတာပတိမဲစိတ်ငါတက္ကရာဂามိမဲစိတ်ငါကြတော့ line ပါပါလေးတွေသွားထားတယ်။နောက်တစ်ခါအရဟတမဲစိတ်လဲပြီးတော့ line 2 line 2ဖြစ်တဲ့အတွက်ကြောင့်ဟာလာဒီဘက်ကိုညာဘက်ကိုဆွဲကြည့်သွားတဲ့အခါမှာ line 2တွေ့ပြီးအပေါ်မောကြည့်တော့မဲစိတ်အကျယ်20အဲ့ဒီဘေးမှာပဲကန့်လန့်လေးကိုကပြန်ရေးပေါ့အဲ့မဲစိတ်နဲ့အတူတူတန်းတန်းလေးမှာဇရာကိုပြန်ကန့်လန့်ခြင်လိုက်ပြီးတော့လောကုတ္တရာကုသိုလ်စိတ်လို့ပြောင်းရေးလို့မရဘူးလားမဲစိတ်နဲ့လောကုတ္တရာစိတ်တူတယ်မဟုတ်ဘူးလားဒါဆိုရင် message အကျဲ20ဆိုရင်တော့နောက်တနည်းခေါ်ရင်ဘယ်လိုခေါ်မလဲလောကုတ္တရာကုသိုလ်စိတ်အကျဲ20ပေါ့အဲ့ဒါလေးရေးပြီးမှာနော်လောကုတ္တရာကုသိုလ်စိတ်အကျဲတနည်းခေါ်လိုက်တာ20ဒါဆိုရင်ဒီအကျောလေးသိပြီဆိုရင်နောက်တစ်ခုဖို့စိတ်အကျဲရော20မဟုတ်ဘူးလားဖို့စိတ်အကျဲ20နဲ့ဘာနဲ့တူတူပဲလဲတော့ကုတ်တရာဝိပဲစေအဲ့ဒါလေးလည်းပြင်ရေးထားလိုက်ရင်ကောင်းတာပေါ့ဖို့စိတ်အကျယ်20ဆိုတော့ဒီဘောင်းရဲ့အပေါ်မှာလေသူ့ကိုလေလောကုတ်တရာဝိပဲစိတ်အကျယ်20ကိုလေဘောင်းဘက်မှာရေးမှာနော်ဘောင်းဘက်မှာရေးမယ်နော်မဲစိတ်အကျယ်20ဆိုတော့အပေါ်လေးမှာလေကန့်လန့်ပြက်ကလေးဒီလိုညာလေးဓမ္မမိတ်ဆွေများရှင်ကျေးဇူးပြုပြီးဒီမှာကြည့်ပါရှင်မဲစိတ်အကျယ်20ရဲ့ဒီနာလေးလောက်မှာလောကုတ်တရာကုသိုလ်စိတ်အကျယ်20ဖို့စိတ်အကျယ်20ရဲ့အပေါ်မှာဗာရေးရမယ်လောကုတ္တရာဝိဘက်စိတ်အကျယ်အဲ့ဆိုဇရာကြည့်လိုက်တာနဲ့ကိုကတောက်ခနဲ့တောက်ခနဲ့အဖြေထွက်သွားပြီရှင်းမလားရှင်ကဲဓမ္မမိတ်ဆွေများရှင်ကျေးဇူးပြု၍မဲစိတ်အကျယ်20ကိုမဲစိတ်အကျယ်ဆိုတဲ့နာမည်မပါဘဲနဲ့အခုပေါင်းသွားရင်တော့မဲမဲမဲတွေပါပေမယ်ပေါ့ဒါပေမဲ့ပေါင်းလိုက်ရင်ဒါလောကုတ္တရာကုသိုလ်စိတ်အကျယ်20ဖြစ်မယ်ပေါ့နော်ကဲအဲ့တော့မဲစိတ်အကျယ်20ကိုပူဇော်ပေးပါဦးသောတာပတ္တိမဲစိတ်5ပါဟောင်းမဲစိတ်အကျယ်20ပါတနည်းလောကုတ္တရာကုသိုလ်စိတ်အကျယ်20ဖို့စိတ်အကျယ်20ကိုပူဇော်ပေးပါရှင်တနည်းလောကုတ္တရာဝိဘယ်စိတ်အကျယ်20လောကုတ္တရာစိတ်အကျယ်40ကိုပြန်ပေါင်းပေးပါမယ်။မဲစိတ်အကျယ်20ပါ၊ဖို့စိတ်အကျယ်20ပါ။ဘောင်းလောကုတ္တရာစိတ်အကျယ်40၊တဏီလောကုတ္တရာကုသိုလ်စိတ်အကျယ်20ပါ။လောကုတ္တရာဝိဘက်စိတ်အကျယ်20ပါ။ဘောင်းလောကုတ္တရာစိတ်အကျယ်40သဘောပေါက်ပါလားရှင်။ကဲဓမ္မမိတ်ဆွေများကြီးပဲလေ။လောကုတ္တရာစိတ်အကျဉ်း10ပါ။လောကုတ္တရာစိတ်အကျဉ်း40ကိုလေ။လောကုတ္တရာနာမည်နဲ့တစ်ဖြတ်မက်ဖို့နာမည်နဲ့တစ်ဖြတ်ပူဇော်ပေးပါ။ကျွန်မနားထောင်ကြည့်ပါမယ်။မှန်ဖြစ်ဆိုတာဘာလောကုတ္တရာနှစ်ခုပေါင်းထားတာလဲ။လောကုတ္တရာကုသိုလ်အကျဉ်း4ရဲ့လောကုတ္တရာဝိဘက်အကျဉ်း4ရဲ့မှတ်ထားဖို့ကလောကုတ္တရာစိတ်အကျဉ်းဆိုတဲ့နေရာကင်လိုက်ရင်ကုကျဉ်းနဲ့ဝိကျဉ်းပေါင်းပါ။ကုကုကျဉ်းရဲ့ကုတ်ဝိကျင်းရဲ့ပေါင်းပါကုတ်ကုချင်းကုတ်ဝိကျင်းတစ်ခုပေါင်းရင်ကုတ်ချင်းဖြစ်သွားမယ်ဟုတ်လားအတူပြောတာကုတ်ကုချင်းကုတ်ဝိကျဲပေါင်းရင်ကုတ်ကျဲဖြစ်သွားမှာသဘောပေါက်တယ်နော်အဲ့ဒီလိုလေးမှတ်မှာဘာလို့သိညာအနေနဲ့ကြတော့တချို့တခါလေးကျရင်စကလုံးနေခက်တာစိမ့်နာရဲ့စကလုံးနေရဲ့နောက်ကိုလိုက်ရင်လိုက်ရင်ねခနန်းကတခါပျောက်သွားခနန်းနောက်ကိုလိုက်ရင်စကလုံးကပျောက်သွားအဲ့ဒီလိုမဖြစ်အောင်啊ကျမတို့ကအဲ့ဒီလိုတစ်ခါလေးကြာရင်ကလေးလိုလည်းမှတ်ရတာရှိတယ်ပေါ့နော်အရှိအအောင်တောင်မြောင်မှတ်တယ်လို့ပဲမှတ်ရတာပေါ့ကျမတို့ပဋ္ဌာန်းနေပါလေတင်တဲ့အခါကြာရင်လည်းတစ်ခါလေးပဋ္ဌာန်းအကျယ်တင်လို့မရအောင်ရှင့်အချိန်ကနေတာရဲ့တင်တဲ့သားအနေထားဘက်ကလည်းဒါအောင်နားလည်အောင်ပြောဖို့ဆိုတာအချိန်တော်တော်ယူရတယ်စာမွေးပေါင်ကလည်းရှိတယ်စာမွေးကလည်းတော်တော်နင်းနေတဲ့အခါကြာရင်ကျမတို့24ပစ္စည်းလိုမျိုးကိုလေအကုန်လုံးဟိတုပစ္စည်းအာရမဏပစ္စည်းတင်လို့မရအောင်နန္တရားကလည်းနန္တရားကိုကျေစုပြုတာ6ပစ္စည်းပါဆိုလည်းဒီလိုတင်လို့မရအောင်အနန္တရသမဏန္တရအာတိဝနတံပြုတ်တာနတ္ထိဝိကတဒီလိုသင်လို့မရအောင်ကျွန်တော်ဘယ်လိုသင်လိုက်လဲနန္ဒီနံအားနန္နန္တိတနဝိကနန္ဒီနံနန္နန္တိတနဝိကကိုအချင်းချင်းတော့သိရတယ်နန်ဆိုတာအနန္တရနောက်တဲ့နန်ဆိုတာသမဏန္တရတေဆိုရင်အာတိဝနတံဆိုရင်တံပြုတ်တာနတ်ဆိုရင်နတ္ထိဝိကဆိုတာဝိကတဒါကြောင့်ဒုံလေးဖတ်လိုက်တော့နန္ဒီနံနန္နန္တိတနဝိက နန္ဒီနာနန္ဒန်ဒေတန်နဝိကကိုအချင်းချင်းတော့သိရတယ်နန်ဆိုတာအနန္တရနောက်တဲ့နန်ဆိုတာတမန္တရတေဆိုရင်အာတိဝနတန်ဆိုရင်တန်ပိယုတ်တနတ်ဆိုရင်နတ်တိဝိကဆိုတာဝိကတဒါကြောင့်ဒုံလေးဖတ်လိုက်တော့နန္ဒီနာနန္ဒန်ဒေတန်နဝိကဒီလိုသင်ရတယ်နန်ကနေနန်ယုတ်တရားကိုကျေစုပြုတယ်ဟေကံဝိဇာမဲဘာမှတော့မသိဘူးဟေကံဝိဇာမဲဆိုကိုအချင်းချင်းတော့သိတာပေါ့ဟေတုကံမဝိပါကဇာနာမဲကဒီလိုပုံစံမျိုးပါပဲအခုလေကုတ်ချင်းကိုလိုချင်ကုတ်ကုတ်ကျင်းရဲ့ကုတ်ဝီကျင်းရဲ့ပေါင်းမယ်ကုတ်ကျဲကိုလိုချင်ကုတ်ကုတ်ကျဲရဲ့ကုတ်ဝီကျဲရဲ့ပေါင်းမယ်ပေါ့ဟုတ်ပြီနော်အဲ့တော့အဲ့ဒီလိုလေးအတန်ရဖောက်ညင်အောင်လှုပ်ထားတော့သူများရှိကြတော့တော်တော်လုံးပြေးတော့တာပေါ့ဟုတ်ပြီလားအဲ့တော့သူများလာကြည့်အရင်စာရတဲ့အတန်ကြီးဖြစ်သွားတာပေါ့ဟုတ်ပြီနော်အဲ့ဒီလိုမျိုးပေါ့ကဲပွဲမဝင်အပြင်ကကျင်းပါရကုတ်ကျင်းကိုလိုချင်ပုတ်ဝီကျင်းကုတ်ကျဲကိုလိုချင်အဲ့ဒီကုတ်ကုတ်ချင်းနေကုတ်ဝီချင်းနေတော့ရှာခလုတ်ထတ်တိုက်တော့လေကျမလည်းမတတ်နိုင်တော့ကဲအဲ့ဒါကိုယ့်အချင်းချင်းကိုယ့်ဟာကိုယ်ရင်ထဲမှာအဲ့ဒါမှတ်ထားပြီးပြီဆိုရင်ကျမတို့အရှိပြောတော့မယ်လောကုတ္တရာစိတ်အချင်းရှိစွာဘာနဲ့ဘာနဲ့ပေါင်းတာလေလောကုတ္တရာကုသိုလ်စိတ်အချင်းရဲ့လောကုတ္တရာဝိဘက်စိတ်အချင်းရဲ့ပေါင်းတာလောကုတ္တရာကနန်းမမေးသေးဘူးလောကုတ္တရာစိတ်အကျယ်ကိုဆိုတာဘာစိတ်နဲ့ဘာစိတ်ပေါင်းတာလေကိုယ်တို့စိတ်အကျေရဲ့လောကုတ္တရာဝိဘက်စိတ်အကျေခဏမေးတော့မယ်နည်းနည်းလေးနားဟလာနားလေးကိုရှင်းရှင်းလေးနဲ့နားထောင်ပါမျက်စိရှင်းရှင်းနဲ့နားထောင်လို့ပြောလို့မရအောင်နားရှင်းရှင်းနဲ့နားထောင်မယ်လောကုတ္တရာစိတ်အကျေမအောင်ပြောမယ်တော့နားရှင်းရှင်းလို့ပြောတာလောကုတ္တရာစိတ်အကျေကုလည်းမပါဝိလည်းမပါဘူးနော်လောကုတ္တရာစိတ်အကျေလောကုတ္တရာစိတ်အကျေတတိထားမယ်ဒီတဲ့ပို့ပြီးစိုက်ပြီးတော့နားထောင်မယ်လောကုတ္တရာကုသိုလ်စိတ်အကျင်းလောကုတ္တရာကုသိုလ်စိတ်အကျင်းဘယ်စိတ်အကျင်းလောကုတ္တရာကုသိုလ်စိတ်အကျင်းလောကုတ္တရာဝိဘက်စိတ်အကျင်းတင်ညာလေးတခုမှတ်နေတစ်ခါထပ်ပြောမယ်လောကုတ္တရာစိတ်အကျင်းလို့ပြောရင် तू आ shit လောကုတ္တရာစိတ်အကျင်းလို့ပြောရင်ကုနာမည်လည်းမပါဝိဘက်နာမည်လည်းမပါဒါပေမဲ့လောကုတ္တရာကုသိုလ်စိတ်အကျဉ်းဆိုရှစ်ကိုတဝက်ဝက်ချလိုက်ပေါ့ရှစ်ကိုနှစ်ဌာနခွဲလိုက်တော့လေးလေးဖြစ်တာပေါ့လေးနှစ်ဌာနပေါင်းတော့ရှစ်ပြန်ဖြစ်တာပေါ့ဒါဆိုရင်လောကုတ္တရာစိတ်အကျဉ်းလို့ပြောရင်ရှစ်လောကုတ္တရာကုသိုလ်စိတ်အကျဉ်းလို့ပြောရင်လေးလောကုတ္တရာဝိဘက်စိတ်အကျဉ်းလို့ပြောတော့လောကုတ္တရာစိတ်အကျယ်လို့ပြောတော့40လောကုတ္တရာစိတ်အကျယ်ဆိုအဲ့ဒီ40မှာကုနာမည်ဝိနာမည်မပါဘူးအဲ့ဒီမှာကုတွေဝိတွေနာမည်လာတော့လောကုတ္တရာကုသိုလ်စိတ်အကျယ်ဆိုရင်40ကိုနှစ်ပုံပုံထည့်ပလိုက်တော့20 20ပေါ့ဒါဆိုရင်လောကုတ္တရာကုသိုလ်စိတ်အကျယ်လောကုတ္တရာဝိဘက်စိတ်အကျယ်လောကုတ္တရာစိတ်အကျယ်လောကုတ္တရာကုသိုလ်စိတ်အကျယ်လောကုတ္တရာကုသိုလ်စိတ်အကျယ်လောကုတ္တရာဝိဘက်စိတ်အကျယ်လောကုတ္တရာစိတ်အကျယ်လောကုတ္တရာစိတ်အကျယ်လောကုတ္တရာစိတ်အကျယ်လောကုတ္တရာစိတ်အကျဉ်းလောကုတ္တရာစိတ်အကျဉ်းလောကုတ္တရာကုသိုလ်စိတ်အကျဉ်းလောကုတ္တရာကုသိုလ်စိတ်အကျဉ်းလောကုတ္တရာဝိဘက်စိတ်အကျဉ်းလောကုတ္တရာဝိဘက်စိတ်အကျဉ်းလောကုတ္တရာစိတ်အကျဉ်းလောကုတ္တရာစိတ်အကျဉ်းလောကုတ္တရာကုကျဉ်းလောကုတ္တရာဝိကျဉ်းလောကုတ္တရာစိတ်အကျဉ်းလောကုတ္တရာကုကျဉ်းလောကုတ္တရာဝိကျဉ်းလောကုတ္တရာစိတ်အကျဉ်းမမိပါပြီလားမမိပြီဆိုနောက်တစ်ချက်တွောတော့မယ်အခုပြန်မေးဦးမယ်ဓမ္မမိတ်ဆွေများကြီးလောကုတ္တရာအတူပဲရေးမယ်နော်လောကုတ္တရာစိတ်အချင်းဘယ်လောက်ပါလဲရှစ်ဟုတ်ပါပြီလောကုတ္တရာစိတ်အချင်းရှစ်နောက်တစ်ချက်ကိုဆက်ပြောဦးမယ်လောကုတ္တရာစိတ်အချင်းဩလောကုတ္တရာစိတ်မှာတဲ့စိတ်အချင်းစိတ်အချင်းရှိပါလေလောကုတ္တရာစိတ်အကျဉ်းက10လောကုတ္တရာစိတ်အကျယ်က40အဲ့ဒီစိတ်နှစ်မျိုးကိုလောကရဲ့လေတဲ့လောကီနဲ့လာပေါင်းမယ်လောကီစိတ်မှာအကျဉ်းအကျယ်ရှိလားဒါကြောင့်လောကီစိတ်81နဲ့တဲ့လောကုတ္တရာစိတ်အကျဉ်း10လဲပေါင်းထည့်လိုက်ရောဖြစ်လာတဲ့စိတ်ထဲမှာလောကီလောကုတ်နာမည်အကုန်ပြုတ်ထွက်သွားပြီးတော့ဘာပဲကြံလဲဆိုရင်စိတ်အကျဉ်းပဲဖြစ်သွားတယ်။အရင်အတွက်ကိုပြောရင်81နဲ့ရှစ်နဲ့ပေါင်းတာဖြစ်တဲ့အတွက်89ဟုတ်လားရှစ် အခုလေလောကီစိတ်81ထဲမှာလောကုတ္တရာစိတ်အကျေเนาะထည့်လိုက်တဲ့အခါမှာလောကီလောကုတ်နာမည်ပြုတ်ထွက်သွားပြီးတော့ဘာပဲကြံလဲစိတ်အကျေပဲဖြစ်သွားတယ်ဘလောက်လဲ120လောကကြီးမှာရှိသမျှအလုံးသောစိတ်ပရမတ်တွေကိုအချင်းချုပ်ရေတွက်လိုက်ရင် 79 ရဲ့ 121 ကပဲရှိတယ်။အဲ့ဒီ89ထဲမှာလောကရဲ့လဲတဲ့စိတ်က 81 လောကကလွတ်တဲ့စိတ်အချင်းက 8 ဒါကြောင့်လောကီ81ထဲမှာလောကုတ်ချင်း 8 ထည့်လိုက်တော့စိတ်အချင်းဖြစ်သွားတယ်။လောကီစိတ် 81 ထဲမှာလောကုတ္တရာစိတ်အကျယ်40ထည့်လိုက်တော့စိတ်အကျယ်121ဖြစ်သွားဒါပဲခက်သေးလားအေးကြပြီလားမခက်ဘူးလို့ပြောရင်မခက်ဘူးလားလွယ်နေလားလို့သိအောင်မေးချင်လာပြီနော်မေးမယ်နော်စိတ်အကျဉ်းညမြန်ပါလေမခက်ဘူးဆိုစိတ်အကျဉ်းစိတ်အကျယ်လောကုတ္တရာစိတ်အကျဉ်းလောကုတ္တရာစိတ်အကျယ်လောကီစိတ်လောကီစိတ်လောကုတ္တရာစိတ်အကျဉ်းလောကီစိတ်လောကုတ္တရာစိတ်အချင်းဘာစိတ်အချင်း89လောကီစိတ်လောကုတ္တရာစိတ်အကျေဘာစိတ်အကျေစိတ်အကျေလောကုတ္တရာစိတ်အကျေလောကီစိတ်စိတ်အချင်းလောကုတ္တရာစိတ်အချင်းဟုတ်လားလောကီစိတ်တကယ်တော့စိတ်အချင်းဘာမှလောကီလဲလောကုတ်လဲမပေါ့ဆိုစိတ်အချင်းဆို89စိတ်အကျယ်121လောကုတ္တရာဆိုတဲ့အနေနဲ့စိတ်အချင်းနဲ့တွဲလိုက်တော့8လောကုတ္တရာနဲ့စိတ်အချင်းနဲ့တွဲလိုက်တော့40အဲ့ဒီလောကုတ္တရာစိတ်ချင်း8စိတ်အချင်း40ထဲမှာလောကီလဲထည့်လိုက်တော့ရိုးရိုးလောစိတ်တွေဖြစ်သွားပြီရိုးရိုးစိတ်တွေဆိုတာအလုံးသောစိတ်ကြီးဖြစ်သွားတာပဲဒါကြောင့်အလုံးသောစိတ်ကြီးတွေကိုအချင်းအဖြစ်89အကျယ်အပြင်121စိတ်ချင်း89စိတ်အကျယ်121ကိုနှစ်ဖြတ်ထိုးပါလို့ပြောရင်လောကီလောကုတ်နှစ်ခုပဲပြောမှာပေါ့လောကီစိတ်က81လောကုတ္တရာစိတ်အချင်းက8စိတ်အကျယ်121ပေါ့နှစ်ပိုင်းပဲပိုင်းပြပါဆိုရင်လောကီစိတ်က81လောကုတ္တရာစိတ်အကျယ်က40ပေါ့ဒါကြောင့်ပေါင်းလိုက်ရင်စိတ်အကျယ်121ပေါ့ဒါကြောင့်တရားထဲမှာပြောမယ်ဆိုရင်လေနော်လောကရဲ့လဲစေတဲ့တရားလောကကလွန်မြောက်တဲ့တရားအလုတ်ကိုပြောရင်လေလောကီအလုတ်လောကုတ္တရာအလုတ်အဲ့ဒီထဲကမှစိတ်ဆိုတဲ့ ਪਰਮੱਤ ကိုဆွဲထုတ်လိုက်တော့လောကီစိတ်လောကုတ္တရာစိတ်နှစ်ခုနှစ်ခုကတွန်တွဲတယ်လဲတာရှိရင်လွတ်တာရှိမယ်အိုတာရှိရင်မအိုတာရှိမယ်နာတာရှိရင်မနာတာရှိမယ်မှောင်တာရှိရင်လင်းတာရှိမယ်မဲတာရှိရင်ဖြူတာဆန့်ကျင်ပဲတွန်တွဲတဲ့အတွက်ကြောင့်စိတ်ဆိုရယ် ਪਰਮੱਤ မှာအလုံးသောတတဝါတွေမှာစိတ်ရှိတဲ့တတဝါတိုင်းမှာရှိကြဖြစ်ကြမယ်စိတ်ပေါင်းပြီးအချင်း80အကျဲတရားအချင်း89နှစ်ဖြတ်ထိုးပြပါဆိုရင်လောကီစိတ် 81လောကုတ္တရာစိတ်အချင်းစိတ်အချင်းလို့ပြောရင်အချင်းနာမည်ပါရမယ်လောကုတ္တရာစိတ်အချင်း8ဘာစိတ်အချင်း80စိတ်အကျဲတရား21ပါးကိုနှစ်ဖြတ်ထိုးပြပါစိတ်အကျယ်40ဘောင်းစိတ်အကျယ်121ပါဒီဒီလိုက်နိုင်ပါလားရှင်အဲ့ဒီအထဲမှာမှထူးခြားတဲ့သဘောလေးပြောပါမယ်တဲ့လောကုတ္တရာစိတ်အကျယ်40လောကီလောကုတ္တရာစိတ်သည်အချင်းအားဖြင့်၄ပါလောကုတ္တရာစိတ်သည်အချင်းအားဖြင့်10ပါအကျယ်အားဖြင့်121ပါ sorry လောကုတ္တရာစိတ်သည်အချင်းအားဖြင့်10ပါအကျယ်အားဖြင့်လောကကလွန်မြောက်ကြောင်းစိတ်အချင်းရှိကြလောကကလွန်မြောက်ကြောင်းစိတ်အချင်း40ရဲ့ क्वे ပြချင်းရှိတယ်အဲ့ဒါတွေကဘာကြောင့် क्वे ပြရလဲဆိုတော့သူ့ခန္ဓာမှာရှိမယ်အဲ့ဒီအထဲမှာမှကျမတို့လောကုတ္တရာစိတ်အချင်း40ဒီဘလောက်ထူးခြားချက်ကောင်းလဲဆိုရင်လောကုတ္တရာစိတ်အချင်း40ထဲမှာကျမတို့ကကြည့်မယ်ဆိုရင်မဲ့စိတ်ကမဲ့စိတ်အချင်းက20ပါမယ်ဖိုစိတ်အချင်းက20ပါမယ်အဲ့ဒီလောကုတ္တရာမဲ့စိတ်ဖို့စိတ်တို့သည်ရိုးရိုးမဟုတ်ဘူးဇန်နဲ့ရှင်နဲ့မဲ့ဖို့စိတ်တယ်ဒါကြောင့်လောကုတ္တရာစိတ်အချင်း8ဆိုတာဇန်မရတဲ့အရိယာပုဂ္ဂိုလ်တွေမှာဖြစ်တဲ့စိတ်လောကုတ္တရာစိတ်အကျယ်40ဆိုတာဇန်ရတဲ့အရိယာတွေမှာဖြစ်တဲ့စိတ်ဒါကြောင့်လောကကြီးကလွန်မြောက်ပုံလွန်မြောက်နေမှာရိုးရိုးလောကကလွန်မြောက်သွားတာရှိတယ်ဇန်အဘိညာဉ်တွေပါရပြီးတော့မဲ့ဖို့ရပြီးလွန်မြောက်တာရှိတယ် ဒါကြောင့်လောကုတ္တရာစိတ်ကျေ40မှာပါတဲ့မက်ဆိတ်ဖို့စိတ်တို့ဒီဇန်နဲ့ပါတွန်တွဲနေတယ်။အဲ့ဒီအထဲမှာမှရူပအရူပဆိုတဲ့မဟေဂုတ်စိတ်28ပါ။မဟေဂုတ်စိတ်28ပါကိုကြည့်တော့လေ၊ तू ကလည်းဘာတွေပါလဲဆိုရင်ဇန်နေပဲ။ဟုတ်လားရှင်။မဟေဂုတ်စိတ်28ဆိုတာရူပစိတ်15ပါရဲ့အရူပစိတ်12ပါ။ဟုတ်ပါလားရှင်။ကျမမနေ့ကပြောခဲ့တယ်ရူပစိတ်15ပါးဆိုတာပထမဇန်ကနေပြင်စမဇန်ထိပါပြီးတော့အရူပစိတ်12ပါးဆိုတာပြင်စမဇန်ကြီးပဲဒါဆိုရင်မဟေကုတ်စိတ်28ပါးတည်လဲဘာတွေပါလဲဆိုရင်ဇန်နေပါတာလောကုတ္တရာစိတ်ကျေ40ကလည်းမက်စိတ်ဖို့စိတ်ပဲမဲ့ရိုးရိုးမက်ဖို့စိတ်တွေမဟုတ်ဘူးဘာပါပါထားတယ်ဇန်နေပါထားတဲ့အတွက်ကြောင့်မဟေကုတ်စိတ်28ပါးရေလောကုတ္တရာစိတ်ကျေ40ရေပေါင်းလာရင်ဖြစ်လာတဲ့စိတ်ပေါင်း68ပါးကိုကျမတို့ကနောက်နာမည်တစ်မျိုးနဲ့ပြောလိုက်တော့ဇန်စိတ်ဟုတ်လားရှင်။ဒါကုနာတင်လိုက်တဲ့ဆိုယူကအဲ့ဒါပါပဲ။မေဂုတ်စိတ်28လောကုတ္တရာစိတ်အကျယ်40လောကုတ္တရာစိတ်အကျယ်40ပေါင်းဇန်စိတ်68ဟုတ်ပါလား။အဲ့ဒီဇန်စိတ်68ဓမ္မမိတ်ဆွေများရှင်ကိုရပြီးတဲ့ဆိုယိုးလေးနဲ့တစ်ချက်ကြည့်လိုက်အောင်နည်းနည်းလေးလူကြီးများဖြစ်တဲ့ကြောင့်မြင်လောက်မယ်လို့ထင်လို့ပါလောကုတ္တရာစိတ်ကျေ40ကမှလည်းဇန်ပါတယ်မဟေကုတ်စိတ်28မှလည်းဇန်ပါတယ်ဒါပေမဲ့မဟေကုတ်စိတ်28ဆိုတာလောကီစိတ်81ထဲကဇန်မဟုတ်လားဒါဆိုရင်ဒီဇန်ဒီဘာဇန်လဲလောကီဇန်လောကီဇန်စိတ်ဟုတ်ပြီနော်ဒါသမမိတ်ဆွေတို့ကနှစ်ဖြက်ပေါင်းထားတဲ့လောကီစိတ်81ထဲကကာမစိတ်54ကဇန်မရှိတော့ဖြုတ်လိုက်တယ်ရူပနဲ့အရူပမဟေကုတ်ကဇံပါတဲ့အတွက်ကြောင့်ခြံလိုက်တဲ့အတွက်ကြောင့်ဒါသည်လောကီစိတ်ထဲကပါတဲ့ဇံစိတ်ဖြစ်တော့လောကီဇံစိတ်ဒီဇံစိတ်ကကြတော့လောကုတ္တရာဇံ။ဒါကြောင့်လောကီဇံစိတ်ပေါင်းဘယ်လောက်ရှိလဲလို့မေးရင်28လောကုတ္တရာဇံစိတ်ပေါင်းဆိုရင်40ပေါင်းဇံစိတ်ပေါင်းဒါဆိုရင်ဇံစိတ်ပေါင်း68ကိုလောကီလောကုတ္တရာခွဲပြပါလို့မင်းရောလောကီဇန်စိတ်28လောကုတ္တရာဇန်စိတ်40ဘောင်းဇန်စိတ်68ရှင်းပါလားရှင်နည်းနည်းလေးထပ်ကြည့်အောင်လူကြီးများဖြစ်တဲ့အတွက်လောကီဇန်စိတ်တွေတစ်ချက်ကြည့်ပေးပါရှင်လောကီဇန်စိတ်တွေမှာဇန်ကြီးပဲရှိတယ်ဘာမှမပါလောကုတ္တရာဇန်စိတ်ကိုကြည့်ရင်ဇန်လဲပါတယ်မက်လဲပါတယ်ကိုယ်လဲပါတယ်မက်ဆိုတာလောကကလုံမြောက်ကြောင်းကုသို့ဖို့ဆိုတာလောကကလုံမြောက်ကြောင်းဝိဘက်ဒါဆိုရင်လောကုတ္တရာဇံကလောကကလုံမြောက်ကြောင်းအလုတ်လဲပါတယ်လောကကလုံမြောက်ခြင်းလဲပါပြီးတော့လောကီဇံကလောကကလုံမြောက်ကြောင်းလုံမြောက်ခြင်းမပါဘဲနဲ့လောကရဲ့လဲတာပဲပါတယ်ဒါကြောင့်ဖျားမပွေနဲ့ခိကာလတွေမှာလောကီဇံရပုံကိုယ်တွေရောမရှိဘူးလားရှိကြရင်သူတို့သွားတဲ့ဘုံကရူပ16အရူပ4ဘုံမြမဘုံမှာပဲလေသွားတယ်မြမဘုံကပါဝင်လွတ်မသွားဘူးဖျားပွင့်တဲ့အချိန်ကြတော့မက်ဖို့ရတဲ့နေရာမှာဘဝဘဝအဆက်ဆက်ကဇန်နေရအောင်အထုတ်တဲ့ပုံကိုကြတော့သူတို့မက်သူတို့ဖို့ရရင်ဘာဘာတွဲလဲဇန်နေပါရပေမဲ့ဒီဇန်ကလောကရဲ့လေမဲ့ဇန်မျိုးမဟုတ်ဘူးလောကကလွတ်တဲ့ဇန်အဲ့ဒါလေလူကြီးများဆိုတော့ဒီအထိကျမပြောပေးခဲ့ပါတယ်ဒီထိလိုက်နိုင်လားအဲ့တော့နောက်စကလုံးတစ်ခုတိုးလိုက်ပြီဆိုရင်ဇန်စိတ်ပေါင်း68ကိုကြည့်ဇန်နေလဲပါတယ်မက်တည်းလဲပါတယ်ဖိုတွေလဲပါတဲ့အတွက်ကြောင့်ဇန်မက်ဖိုတို့ရဲ့အထွတ်အထိပ်ဖြစ်တဲ့စိတ်ကိုအပ္ပနာစေလို့လည်းသုံးပါတယ်အဲ့ဒီအပ္ပနာစိတ်ဆိုတဲ့အသုံးနှုန်းသည်ကျမတို့ဒီပိတ်ကားဇာမတော့နောက်ရေးတာဖြစ်တဲ့အတွက်ကျမတို့ကတခါတည်းစလုံးပေါင်းရေးပေးပြီမဲ့ဓမ္မမိတ်ဆွေများရဲ့ဇာမလုံးဝမပါထားပါဘူး။ဒါကြောင့်ဇာမဇန်စိတ်ဆိုတာတွေ့ပါလားရှင်။ဇန်စိတ်ရဲ့ဘေးမှာလက်သေးခွင်းနဲ့အပ္ပနာစိတ်ဆိုတာရေးပေးပါ။ရေးတွေ့ပါလားရှင်။ရေးလိုက်ပါနော်။အဲ့ဒီလိုလေးရေးမှဓမ္မမိတ်ဆွေတို့နှစ်မျိုးဆိုလို့တက်ပါပါ။ဒါဆိုရင်ဇန်စိတ်68ကိုပူဇော်ပေးပါရှင်။မဟေကုတ်စိတ်28ရဲ့လောကုတ္တရာစိတ်အကျယ်40ဘောင်းဇန်စိတ်68တဏီအပ္ပနာစိတ်68တူတူပဲ ဒါပေမဲ့ဇန်စိတ်69လို့ဆိုလိုက်တဲ့အချိန်မှာဓမ္မမေဆွေလူကြီးများဘယ်လောက်ထိဝင်ရမလဲဆိုရင်လောကီဇန်ရောလောကုတ္တရာဇန်ရောပေါင်းထားတယ်လို့သိရတနည်းအပ္ပနာစိတ်69လို့ဆိုတဲ့အချိန်ကျရင်ကိုယ့်ရဲ့စိတ်ကအတိပဲတစ်မျိုးရောက်သွားမယ်ဘယ်လောက်ထိရောက်ရမလဲဒီဇန်စိတ်တွေထဲမှာမက်တွေဖို့တွေလည်းပါထားတယ်ဒါကြောင့်အပ္ပနာဆိုဇန်မဲ့ဖို့တို့ရဲ့အထုအချိန်ရှင်းပါလားရှင်ဒါဆိုရင်စိတ်ပေါင်း80နဲ့ကိုစိတ်တဲ့120ပါးမှာအထွတ်အထိပ်ဖြစ်ဆုံးသောစိတ်ကိုပြောပါဆိုရင်အပ္ပနာစိတ်69ပဲအဲ့ဒီအပ္ပနာစိတ်69ကဘလို့အထွတ်အထိပ်လဲလောကီဘက်ကလည်းဇန်နေလောကုတ္တရာဘက်ကလည်းဇန်မဲ့ဖို့တွေပါတယ်လို့မြင်ရပါတယ်ဒါကြောင့်ကလေးများဆိုရင်တော့မဲခုံ29လောကုတ္တရာစိတ်